Welcome to the Voice of America in Burmese.
Mingala mne khe ma shin. American ပြည်ထောင်စုမြို့တော် Washington DC ကနေ2019ခုနှစ် January 6ရက်တနင်္လာနေ့မနေ့ဖက် VOA season 2စတင်နေပါပြီ. line meter 3240နဲ့49တို့ကနေဓာတ်ရိုက်ဖမ်းယူနိုင်နိုင်ပါတယ်ရှင်.ကျွန်မခွန်ညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ကွန်ပျူတာအချက်လက်တွေခိုးယူပြီးသတင်းမှထုတ်လွှင့်မှုတွေအကျိုးသက်ရောက်မှုတွေကိုသူ့အနေနဲ့ short term ကကြောင်းသမ္မတအိုဘားမားကပြောပါတယ်။အီရန်သမ္မတဟောင်းရက်ဖ်ဆန်ဂျာနီကွယ်လွန်သွားပါပြီ။ကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီဟာဆင်းရဲကြမြန်မာနိုင်ငံခီးစဉ်စတင်မှုရန်ကုန်မြို့ကိုမနေ့ညကရောက်သွားပါပြီ။ဒီလိုထူးခြားတဲ့သတင်းတွေကိုဥဆောင်မိုးဝင်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ။
အခုမှပိုင်းထုတ်လွှင့်ပေးမယ့်စီစဉ်တွေထဲမှာတော့နိုင်ငံတကာကပြောနေတဲ့လူသားချင်းစာနာမှုအကူအညီတွေနဲ့ပတ်သက်လို့ပြည်내အစိုးရဘက်ကလည်းဆောင်ရွက်ပေးနေတယ်ဆိုတဲ့အကြောင်
းကျွန်တော်ဒီအခုဝန်ကြီးချုပ်တို့သွားတယ်သမ္မတရောက်တယ်သွားတယ်အနောက်လူကြီးပြန်ဝန်ကြီးလာတယ်သွားတယ်ဝန်ကြီးချုပ်သွားတယ်အဲ့ဒီသွားတဲ့ကာလတခြားလို့မှဒီအဲ့အတိုင်းဝိုင်း
ရခိုင်ပြည်내အစိုးရပြန်ကြားရေးဝန်ကြီးဌာနရဲ့ပြောကြားချက်နဲ့တူနာဆင်ကြားမှာပါမြန်မာရေးဆွေးနွေးခန်းမှာတော့တစ်လုပ်ငန်းတွေရပ်ဆိုင်နေတာကြောင့်စင်တွေရဲ့ရှင်တန်ရက်တည်ရေးရှေ့အလားလာတွေဘယ်လိုရှိမလဲဆိုတာကိုလည်းနှာစင်ကြရပါမှာဒုတိယပိုင်းစီစဉ်မှာတော့မြန်မာပြည်ကပေးစာနဲ့ပြည်တွင်းသတင်းသုံးသပ်ချက်ပြင်ကဘာတလွထူးခြားစံပြသတင်းအစုံလင်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ဒီစီစဉ်တွေမတိုင်ခင်အခုရင်ဆုံးတော့တနင်္လာနေ့မနေ့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလှိုင်နဲ့ဦးစံမူဝီတို့ကတင်ပြပါမယ်ရှင်
အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆွတ်ဖက်ခဲ့တယ်လို့အမေရိကန်ထောက်လှမ်းရေးဌာနကအတည်ပြုပြောဆိုပြီးတဲ့နောက်သမ္မတဘာရက်အိုဘားမားကအထူးအနေနဲ့ဒီမိုကရေစီစနစ်မှာသတင်းမှားတွေထုတ်လွှင့်လာတဲ့ကွန်ပျူတာထဲထိုးဖောက်ဝင်ရောက်ပြီးသတင်းအချက်အလက်တွေခိုးယူမှုတွေရဲ့အကျိုးသက်ရောက်မှုတွေကိုသူ့အနေနဲ့ရှော့တက်မိခဲ့တဲ့အကြောင်းပြောပါတယ်။သူ့အနေနဲ့ရုရှားသမ္မတဗလာဒီမီပူတင်ကိုရှော့မတွက်မိခဲ့ကြောင်းစနစ်လအကြာမှာယာရုကနေဒီခါမှာခင်ဗျာစနစ်ရဲ့အကြာမှာယာရုကနေအနားယူတော်မဲ့သမ္မတအိုဘားမားက ABC ရုပ်သံထာနာနဲ့ပြုလုပ်တဲ့တွေ့ဆုံမိမြန်ကမှပြောပါတယ်ရွေးကောက်ပွဲမှာဒီမိုကရက်ပါတီသမ္မတလောင်းဟီလာရီကလင်တန်ရှုံးနေပြီးဒေါ်နယ်ထရန့်အနံ့ရအောင်ရုရှားတို့ကအမေရိကန်ဒီမိုကရေစီစနစ်ကိုဝင်ရောက်ဆွတ်ဖက်ခဲ့တယ်လို့အမေရိကန်ထောက်လှမ်းရေးဌာနကဆွဆွဲပြောဆိုနေတာဖြစ်ပါတယ်ဒါပေမဲ့အခုလို information kit တက်မှာအင်တာနက်ပေါ်ကသတင်းအချက်အလက်တွေခိုးယူပြီးသတင်းမှားတွေထုတ်လွှင့်ပြီးအမေရိကန်တွေရဲ့ပွင့်လင်းမှုပွင့်လင်းတဲ့လူမှုအတိုင်းဝိုင်းပွင့်လင်းတဲ့စနစ်အမေရိကန်တို့ရဲ့ဒီမိုကရေစီလှုပ်ထုံးလုပ်နည်းတွေကိုခိုးဝင်ပြီးတော့အရှိန်မြင့်လှုပ်ဆောင်လာကြတဲ့ကိုသူ့အနေနဲ့ short term ဖြစ်ခဲ့တယ်လို့သမ္မတအိုဘားမားကပြောပါတယ်။သမ္မတပူတင်အနေနဲ့ဥရောပတိုက်အတွင်းနဲ့တခြားရုရှားနိုင်ငံတွေကခွဲထွက်သွားပြီးရုရှားစကားပြောတဲ့တိုင်းပြည်တွေမှာအင်တာနက်ကနေထိုးဖောက်ဝင်ရောက်တဲ့လုပ်ငန်းတွေလုပ်နေသလိုအနောက်အစုဒီမိုကရေစီနိုင်ငံတွေမှာလည်းအရှိန်မြင့်လှုပ်ဆောင်လာနေတယ်ဆိုတော့အမေရိကန်ထောက်လှမ်းရေးဌာနရဲ့အကျဉ်းချုပ်အစီရင်ခံစာကိုသူ့အနေနဲ့ထုတ်ပြန်ခဲ့တဲ့အကြောင်းလဲသမ္မတအိုဘားမားကပြောပါတယ်။
အီရန်နိုင်ငံရဲ့သမ္မတဟောင်းလည်းဖြစ်နိုင်ငံပြည်ဝင်ပြောင်းလဲရေးဥဆောင်ခဲ့သူလည်းဖြစ်တဲ့အက်ဘာဟရှ်မီရက်ဆန်ဂျာနီကွယ်လွန်သွားတဲ့အကြောင်းနိုင်ငံပိုင်အီရန်ရုပ်သံဌာနကကြေညာပါတယ်။အသက်82နှစ်အရွယ်ရက်ဆန်ဂျာနီဟာနှလုံးရောဂါဝေဒနာကိုခံစားရပြီးတဲ့နောက်တီဟီရန်မြို့တော်ရဲ့မြောက်ပိုင်းကဆေးရုံတရုံမှာတနင်္ဂနွေနေ့ကကွယ်လွန်သွားတာပါ။နိုင်ငံပိုင်ရုပ်သံမှာထုတ်လွှင့်နေတဲ့အစီအစဉ်ကိုကြားဖြတ်ပြီးတော့ကြေညာရမှာအစ္စလမ်ဘာသာနဲ့တော်လှန်ရေးလမ်းကြောင်းပေါ်မှာတက်တာပတ်လုံးမမောတန်းကျိုးပန်းလှုပ်ဆောင်ခဲ့ပြီးတဲ့နောက်အခုလိုကွယ်လွန်သွားတာဖြစ်တယ်လို့ဆိုပါတယ်။ရက်ဆန်ဂျာနီဟာ1989ခုနှစ်အစ္စလမ်တော်လှန်ရေးခေါင်းဆောင်ကြီးအယာတိုလာခိုမေနီရဲ့ထိတ်တန့်အကြံပေးတဦးအဖြစ်ရှုမြင်ခံရသူဖြစ်ပြီးတော့တိုင်းပြည်ရဲ့သမ္မတအဖြစ်1989ခုနှစ်ကနေ1998ခုနှစ်အထိသမ္မတတာဝန်ထမ်းဆောင်ခဲ့ပါတယ်။အီရန်ရဲ့ဘာသာရေးအုပ်ဆောင်အယာတိုလာခိုမေနီ1989ခုနှစ်မှာကွယ်လွန်ခဲ့ပြီးတဲ့နောက်သူ့ရဲ့အရရာကိုဆက်ခံမဲ့သူရွေးချယ်တဲ့နေရာမှာရက်ဆန်ဂျာနီဟာအဓိကအခမ်းအနားကနေပါဝင်ဆောင်ရွက်ခဲ့သူဖြစ်တယ်လို့လီလာသုံးသက်သူတွေကပြောပါတယ်။အီရန်နိုင်ငံမှာလီလာအတွင်းသမ္မတရွေးကောက်ပွဲကျင်းပဖို့ရှိနေပါတယ်။အခုလက်ရှိသမ္မတဟတ်ဆန်ရူဟာနီရဲ့လက်ထက်မှာရက်ဆန်ဂျာနီကိုအမေရိကန်ပြည်ထောင်စုနဲ့နျူကလ িয়ার ဆွေးနွေးပွဲတွေမှာဥဆောင်ဆွေးနွေးဖို့တာဝန်ပေးခဲ့ပါတယ်
။ပါလက်စတိုင်းတအူးမောင်းနေလာတဲ့ထရက်ကားကတင်းငွေတွေနေကအစ္စရေးစစ်သားတွေကြားထဲကိုတမင်တိုက်ခိုက်ဖို့ရည်ရွယ်ချက်နဲ့မောင်းနေကြတာမှာစစ်သား၄ဦးသေဆုံးပြီးတော့15ဦးထိခိုက်ဒဏ်ရာသွားခဲ့ပြီးတအူးကတော့ဆုံးရတဲ့အခြေအနေမှာရှိတယ်လို့အစ္စရေးရဲတပ်ဖွဲ့ကပြောပါတယ်။ဒါဟာကားနဲ့အတင်းဝင်တိုက်တဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်ကြောင်းရဲတပ်ဖွဲ့ပြောခွင့်ရကအစ္စရေးရေဒီယိုကိုပြောကြားခဲ့ပါတယ်။အစ္စရေးစစ်သားတွေဟာဂျေရုဆလင်မြို့ဟောင်းကိုအပေါ်စီးကနေမြင်နေရတဲ့အာမွန်ဟနတ်ဇီဖ်ရှူဂင်တာရတဲ့နေရာမှာဘတ်စကားဘောကဆင်းလာတဲ့အချိန်ပါလက်စတိုင်းတအူးမောင်းလာတဲ့ထရက်ကားကလမ်းကြောင်းလွှဲပြီးစစ်သားတွေရှိရာကိုဝင်တိုက်ခဲ့တာလို့ဆိုပါတယ်။ တက်ခတ်ခဲ့တဲ့ကာသမားကိုတနက်နေ့ပြစ်တက်လိုက်တယ်လို့လည်းအာနာဘိုင်ကပြောပါရတယ်။ကာသမားဟာအခုတက်ခတ်မှုဖြစ်ခဲ့တဲ့နေရာအနီးဂျေရုဆလင်မြို့ကဂျဘာမူကဘာမှာနေထိုင်သူဖြစ်ကြောင်းပါလက်စတိုင်းအာနာဘိုင်ကပြောပါရတယ်။တက်ခတ်သူဟာအစ္စရေးIS Islamic စစ်သွေးကြွားတွေကိုထောက်ခံသူဖြစ်နေကြောင်းလဲအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟုကပြောပါရတယ်။
အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကလေးစိတ်မှာပြစ်ခတ်တက်ခတ်ခဲ့တဲ့တနတ်သမားလူတန်တရာရှိထားသူအက်စတဗန်ဆန်ဒီယာဂိုဟာအီရတ်နိုင်ငံအတွင်း၁၇လကြာတောရောက်ဆင့်မှုထမ်းခဲ့စဉ်ကာလအတွင်းစိတ်ဝေဒနာပြင်းထန်စွာခံစားခဲ့ရသူဖြစ်တယ်လို့သူနဲ့ဆွေမျိုးတော်ဆက်သူတွေကပြောဆိုနေချိန်မှာအမေရိကန်အာဏာပိုင်တွေကတောက်ကြာနေတုန်းကဖြစ်ပွားခဲ့တဲ့တက်ခတ်မှုရဲ့နောက်ွယ်ကအကြောင်းရင်းကိုရှာဖွေဖော်ထုတ်နေပါတယ်။ဆန်ဒီယာဂိုကိုနိုင်ငံတကာလေဆိပ်မှာလူသေဆုံးခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှုနဲ့စနေနေ့ကဆွဲချက်တင်လိုက်ပြီးဖြစ်ပါတယ်။လူ၅ဦးသေဆုံးခဲ့ရတဲ့တိုက်ခိုက်မှုမှာအပြစ်ရှိတယ်လို့ဆုံးဖြတ်ခဲ့ရင်တော့ဆန်ဒီယာဂိုအနေနဲ့တည်ရန်ဓမ္မမဟုတ်ရင်ထောင်နှံတသက်တကျွန်းချမှတ်ခံရနိုင်ပါတယ်။သူ့ကိုဒီကနေ့တနင်္လာနေ့ဖလော်ရီဒါတရားရုံးမှာပထမဦးဆုံးရုံးထုတ်မှာဖြစ်ပါတယ်။အခုအသက်26နှစ်ရှိပြီဖြစ်တဲ့ဆန်ဒီယာဂိုဟာ2010ကနေ2011ခုနှစ်ကြာအီရတ်နိုင်ငံမှာစစ်မှုထမ်းနေစဉ်ကာလအတွင်းသူတငယ်ချင်းနှစ်ယောက်ရဲ့ဘေးမှာဘုံပေါက်ကွဲတဲ့ဖြစ်ရပ်ကိုတွေ့ပြီးတဲ့နောက်အကြီးအကျယ်စိတ်ဒဏ်ရာရရှိသွားခဲ့တာဖြစ်တယ်လို့သူ့မိခင်ကပြောပါတယ်။ဆန်ဒီယာဂိုဟာစိတ်ကြမ်းမာရေးအတွက်အစိုးရထံအကူအညီတောင်းခဲ့ပေမဲ့မဖြစ်စလောက်သာအကူအညီရခဲ့တယ်ဆိုပြီးတော့သူ့ရဲ့အကူတော်ဆက်သူဘရိုင်ကပြောဆိုပါတယ
်။ VOA အမေရိကန်တိုင်းရဲ့မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ပေမေကန်တန်ကတဲ့နေကိုဆက်လက်ကြီးညာပေးနေတာပါခင်။ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီဟာစနေကြမြန်မာနိုင်ငံခီးစဉ်စတင်မှုအတွက်တနင်္ဂနွေနေ့ညကရန်ကုန်မြို့ကိုရောက်သွားပြီးဖြစ်ပါတယ်။ဒါဟာရန်ဟီလီရဲ့၅ကြိမ်မြောက်ခီးစဉ်ဖြစ်ပြီးခီးစဉ်အတွင်းကချင်ပြည်နယ်အတွင်းကမြစ်ကြီးနားဖက်ကန့်နဲ့လိုင်ဇာရခိုင်ပြည်နယ်အတွင်းကစစ်တွေရသေတောင်ဘူးတီတောင်မောင်းတော်တော့မောင်းတော်မြို့တွေအပြင်နေပြည်တော်နဲ့ရန်ကုန်မြို့တွေကိုလည်းသွားဖို့စီစဉ်ထားပြီးအစိုးရတာဝန်ရှိသူတွေအပြင်တပ်မတော်ဘက်ကတာဝန်ရှိသူတွေလွတ်တော်အမတ်တွေနဲ့တခြားသက်ဆိုင်ရာအဖွဲ့အစည်းတွေကတာဝန်ရှိသူတွေနဲ့တွေ့ဆုံမှုရှိတယ်လို့သိရပါတယ်။ဒီခီးစဉ်ကစုံစမ်းသိရှိချက်တွေကိုမလာမှကျင်းပမယ်ကုလသမဂ္ဂလူခွင့်ရေးကောင်စီညီလာခံမှာအစီရင်ခံစာတင်သွင်းသွားမှာဖြစ်ပါတယ်။ရန်ဟီလီရဲ့ဒီခီးစဉ်ကနေပဋိပက္ခတွေဖြစ်နေတဲ့ရခိုင်ပြည်နယ်အတွင်းကအခြေအနေမှာနေကိုစုံစမ်းဖော်ထုတ်ပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းတက်ကြွလှူရှားသူတွေနဲ့ရခိုင်လွတ်တော်အမတ်တွေကပြောပါတယ်။မြန်မာနိုင်ငံကပြန်မထွက်ခွာခင်ရန်ဟီလီဟာသူခီးစဉ်အတွင်တွေ့ရှိရတဲ့အချက်အလက်တွေနဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲပြုလုပ်သွားမှာဖြစ်ပါတယ်။ဒီတော့တွင်ပြည်ထောင်နိုင်ငံသားရေးဝန်ကြီးယင်းမတ်အာယော်လ်ဟာမြန်မာနိုင်ငံအနောက်ပိုင်းရခိုင်ပြည်နယ်အတွင်ရိုဟင်ဂျာမွတ်စလင်တွေဖိနစ်ခံရတဲ့အခြေအနေတွေအတွက်စိုးရိမ်ပူပန်ကြောင်းရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌကိုဖီအာနန်ကိုဆက်သွယ်ပြောကြားခဲ့တဲ့အကြောင်းပြည်ထောင်နိုင်ငံသားရေးဌာနကသတင်းထုတ်ပြန်တာကိုကိုးကားပြီးကုဝိတ်သတင်းမှာဖော်ပြထားပါတယ်။ကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့လှုပ်ဆောင်ချက်တွေကိုသူ့အနေနဲ့ထောက်ခံကြောင်းလည်းပြည်ထောင်နိုင်ငံသားရေးဝန်ကြီးကပြောကြားခဲ့တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်
။ထိုင်းနိုင်ငံတောင်ပိုင်းမှာပြီးခဲ့တဲ့သတင်းပတ်အတွင်းရေကြီးရေရှမ်းမှုတွေဖြစ်ပွားခဲ့တဲ့အတွက်လူ19ဦးသေဆုံးခဲ့တယ်လို့ထိုင်းဆိုရအာနာဘိုင်ကပြောပါရတယ်။မိုးတီးထန်စွာရွာသွန်းခဲ့ပြီးတဲ့နောက်ခရိုင်10ခုမှာရေလွှမ်းမှုဖြစ်ပွားခဲ့ပြီးအိမ်အောင်စုပေါင်း 28,000 ကျော်ကိုတက်ရောက်မှုဖြစ်စေခဲ့တယ်လို့ထိုင်းနိုင်ငံ BNR ရွှေချကာကွယ်ရေးတာစီဌာနကနေထုတ်ပြန်ပါရတယ်။မြေသားပို့ဆောင်ရေးလမ်းကြောင်းတွေတော်တော်များများဆစ်လက်ပြီးတော့ရပ်ဆိုင်းထားရဆဲဖြစ်ပြီးနခွန်စီတမရတ်လေဆိပ်ကိုဒီကနေ့တနင်္လာနေ့ဇန်နဝါရီလ9ရက်နေ့ထိပိတ်ထားပါရတယ်။ဇန်နဝါရီလ9ရက်နေ့ထိထိုင်းနိုင်ငံတောင်ပိုင်းမှာနေရာကွက်ကြားထစ်ချုံမိုးတီးထန်စွာရွာသွန်းပြီးတော့မိုးတက်လီပြီးနေတိုက်ခတ်မှုတွေဆက်ပြီးတော့ဖြစ်ပွားမယ်လို့ထိုင်းမိုးလေဝသဌာနကခန့်မှန်းထားပါတယ်။ဘန်ကောက်မြို့တော်နဲ့ကာလန်ဆက်သွယ်ရေးတွေပြန်ပြီးတော့ဖွင့်လှစ်လိုက်ပြီးဖြစ်ပေမဲ့နခွန်စီတမရတ်နဲ့တရန်စူရတ်ဌာနီအစရှိတဲ့ဒေသတွေကလမ်းမကြီးတချို့မှာရေလွှမ်းမိုးမှုတွေရှိနေတာကြောင့်ကွေ့ပတ်ပြီးတော့သွားနေရတယ်လို့ဆိုပါတယ်။မြန်မာနိုင်ငံမိုးလေဝသနဲ့ဇလဗေဒဌာနကလည်းကပ်ပလီပင်လယ်ပြင်တောင်ပိုင်းနဲ့ဆက်ဆက်နေတဲ့ဘင်္ဂလားပင်လယ်အော်အရှိတောင်ပိုင်းမှာဖြစ်ပေါ်နေတဲ့လေဖိအားနည်းရဝန်းဟာပုံမှန်အကောင်းလာပြီးတဲ့နောက်48နာရီအတွင်းမုန်တိုင်းငယ်အဖြစ်ပြောင်းသွားနိုင်တဲ့အကြောင်းခန့်မှန်းချက်ထုတ်ပြန်ထားပါလိမ့်ခင်ဗျာ
။မက္ကဆီကိုနိုင်ငံကွာရာလာဟာရာမြို့မှာပြီးခဲ့တဲ့တောက်ကြနေကအမေရိကန်ကောင်စစ်အရာရှိကိုတနက်နေ့ပြစ်ခတ်ခဲ့သူလို့တန်တရားရှိသူကိုဖမ်းဆီးမိလိုက်ပြီးဖြစ်ပါတယ်။ဒါပေမဲ့သူဘယ်သူဖြစ်တယ်ဆိုတာကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူး။ဒဏ်ရာသွားသူအမေရိကန်အရာရှိခရစ်စတိုဖာအက်စ်ခရော့ဖာ Nangajai Tanama Satoni Jatawan Tansonga to Pipi to Ye Chiniha So in the Amishijong, Mexico, Soya Shini Yonga, Soya Shini Jo Yonga Topiane, Chinajama Popia Tabare, then at the Mago Olimia Pansi Lan and Edward Mexico Yashidigo Jesu Dinjong, American Nangajai Wunji, Jung Kerriga Tining Mapiaware, American Council Wun Yung Facebook, Lumukon Yema Topiangere, Video Madame Maro, then at the Maha, Gagurong Pima, a chain jaji sounding bima. Ashcraft ye cargo, Tauja nega, pika kerago, piata tavare.
Pakistan chida, Uzijo ha, Rahi Sharif go, Saudi Arabia, Usoni, Islam, Donza go nangae, Nyombong, a jampet, Dambian chimoye tapoye, but ma uzon Uzijo pie, kana libare, a jampet muchimoye, Nyombong, IMAFD go, IS Dijo appointed the chart, jampet poedigo, chimoye, and a town sangaguni, dizzy malama, sorry, ania vaniga, sabido, jinya gavare.
Direct from Washington, the voice of America, VOA. General Lakoye, Tanila Nimene, ဒုတိယသမ္မတဦးမြင့်စွေဦးဆောင်တဲ့ရခိုင်စုံစမ်းရေးကော်မရှင်ဟာဇန်နဝါရီလကောင်မှာအပိတ်အစီရင်ခံစာမတင်ပြခင်ပြေဆုံးမှန်ကန်တဲ့အချက်လက်တွေထပ်ပြီးလွန်အပ်နေတဲ့အတွက်ဇန်နဝါရီလ6ရက်ကနေ9ရက်အထိရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသကိုတွားရောက်ခဲ့ပါတယ်။တချိန်တည်းမှာပဲမောင်တော်ဖြစ်စဉ်မှာနိုင်ငံတကာကထောက်ပြနေတဲ့လူသားချင်းစာနာမှုအကူအညီတွေခွင့်ပြုဖို့ကိစ္စကိုရခိုင်
ောင်းတော့ဒေတာမှာပြီးခဲ့တဲ့အောက်တိုဘာလ9ရက်နဲ့နိုဝင်ဘာလ12ရက်17ရက်တွေမှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့နေရာတွေကိုအဓိကထားပြီးဒုတိယအကြိမ်တွားရောက်စစ်ဆေးမှုတွေလုပ်ခဲ့ကြောင်းရခိုင်ပြည်နယ်အစိုးရပြန်ကြားရေးဝန်ကြီးဦးမင်းအောင်က VOE ကိုအခုလိုပြောပါတယ်
။အခုဒုတိယတစ်ခေါက်ကလေဒါစုံစမ်းစစ်ဆေးအတွက်ဆိုပြီးတော့ဒီမောင်တို့ကို2ရက်ပေါ့နော်ပါခဲ့တာ။12ရက်ရောက်ပြီးတော့မနေ့ကပြန်လာတယ်။ညအိတ်ခဲ့တာပေါ့နော်။အဲ့ဒီကအဲ့ဒီတွေ့လူတွေတွေ့တဲ့လူတွေတွေ့ဆုံပြီးတော့ဒါမင်းမြန်ဆုံးတန်းခဲ့တာလေပေါ့အဲ့ဒါတော့ကိုကိုချင်းရဲ့အရှင်ဆန်းသားတွေမှာတော့ပါလာမှာပေါ့နော
်ဇန်နဝါရီလ4ရက်နေ့ကရခိုင်စုံစမ်းရေးကော်မရှင်ရဲ့ဂျားဖြတ်အစည်းအခမ်းအနားထွက်လာတဲ့အချိန်မှာပဲမြန်မာလုံခြုံရေးတပ်ဖွဲ့ဝင်တချို့ကမွတ်စလင်ရွာသားတချို့ကိုရိုက်နှက်နေတဲ့ဗီဒီယိုမှတ်တမ်းဟာလူမှုအင်တာနက်ကွန်ရက်တွေနဲ့နိုင်ငံတကာသတင်းဌာနတွေစီပြန့်နှံ့ခဲ့ပါတယ်အခုလိုလုံခြုံရေးတပ်တွေရဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကိုရခိုင်စုံစမ်းရေးကော်မရှင်ကထည့်သွင်းမဖော်ပြခဲ့ဘူးလို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့အစည်းတွေကလည်းဝေဖန်ထောက်ပြခဲ့ကြတာပါရခိုင်စုံစမ်းရေးကော်မရှင်ဘက်ကတော့သူတို့ရဲ့ဒုတိယအကြိမ်မြေပြင်ကွင်းစင်းစစ်ဆေးမှုတွေမှာဖြစ်စဉ်တွေနဲ့ပတ်သက်ပြီးနိုင်ငံတော်တည်ဆဲဥပဒေလုံထုံးလုံနည်းတွေနဲ့အညီဆောင်ရွက်ခဲ့ခြင်းရှိမရှိကိုစစ်ဆေးသုံးသပ်အကြံပြုချက်တွေအဖြစ်အစည်းအဝေးစာအပြည့်အစုံကိုသတ်မှတ်ချိန်အမီသမ္မတကိုတင်ပြမှာဖြစ်တယ်လို့မြန်မာအစိုးရရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရွာသားတွေကိုရိုက်နှက်ခဲ့တဲ့လုံခြုံရေးတပ်ဖွဲ့ဝင်တချို့ကိုစစ်ဆေးအရေးယူနေတယ်လို့မြန်မာအစိုးရဘက်ကထုတ်ပြန်ထားတဲ့သတင်းနဲ့ပတ်သက်ပြီးနောက်ဆုံးအခြေအနေတွေကိုသိရဖို့ပြည်내အစိုးရပြန်ကြားရေးဝန်ကြီးဦးမင်းအောင်ကိုမေးကြည့်တော
့ဟုတ်ပါတယ်ဒီလိုအကြမ်းတဲ့အပြုအမူတွေလုပ်တဲ့လူတွေကိုတော့အရေးဆန္ဒတွေရှိတယ်လို့သိရပါတယ်။အဲဒီမျိုးအပိုင်းကိုကြားတဲ့အခါတခါမှဒီရေလုံငန်းတွေဖြစ်မယ်ဒါပေမဲ့တန်းတို့လုံငန်းတွေဖြစ်နေအဲ့ဒါတွေကိုတော့ဥပဒေနဲ့အညီလို့ခိုင်တွင်နေပါတယ
်ဟုတ်ကဲ့ဟိုတဆက်တည်းမေးချင်တာကဒီမလေးရှားနိုင်ငံကနေရခိုင်ပြည်နယ်ကိုလာမယ်ဆိုတော့ရိတ်ခါတင်တင်မော်ရဲ့တည်င်းကိုရောဆရာတို့ရခိုင်ပြည်နယ်အစိုးရဘက်ကဘလို့တွေကြားထားသေးလဲရှင
်တည်င်းတွေရဆိုအဲလာမယ်ပါညာတည်တာပေါ့ဗျာဒါပေမဲ့လာမယ်ဆိုတာကနိုင်အဲဒီစံတမန်လှုပ်ထုံလှုပ်တည်နဲ့အညီတို့ရမှာပဲဗျာနော်ဟိုပြည်နိုင်ငံနောက်ပြည်စီပြည်နိုင်ငံဟိုပြည်သူဖြစ်တန်တမာလုံးလုံးလုံးနည်းညီညီညွတ်ညွတ်နဲ့လောက်တာရင်တော့ဘာမှဟိုပြဿနာမရှိဘူးလေ
ဒါအပြင်နိုင်ငံတကာကထောက်ပြနေတဲ့ရခိုင်ပြည်နယ်ပဋိပက္ခမှာအဓိကလိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေခွင့်ပြုဖို့ဆိုတဲ့ကိစ္စမှာလည်း MOU စာချုပ်နဲ့အညီလောက်ကင်ဆောင်ရွက်ပေးနေကြောင်းဦးမင်းအောင်ကပြောပါရယ်အလားတူမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရဟင်းလီရဲ့မကြခင်ရပိုင်းအတွင်းလာရောက်မဲ့ရခိုင်ပြည်နယ်ခီးစဉ်အပါအဝင်အခြားနိုင်ငံတကာအဖွဲ့အစည်းတွေရဲ့လာရောက်စုံစမ်းမှုတွေကိုလည်းရခိုင်ပြည်နယ်အစိုးရဘက်ကပူးပေါင်းဆောင်ရွက်ပေးနေကြောင်းဦးမင်းအောင်ကပြောပါရယ
်သူ့ရဲ့ခီးစဉ်အသေးစိတ်ကတော့မသိရသေးဘူးဒါပေမဲ့ရက်ကတော့73ရက်နေကန္နာအဖွဲ့အစည်းတွေနောက်ပြီးတော့ကျွန်တော်တို့ကော်မရှင်အဖွဲ့တွေလာနေကြတော့ဒီလိုလိုအပ်ချက်တွေ အဲ့လာရမ်းနဲ့အများပြည့်စည်ပြနေတာလေအချောင်းလုံးရှိနေတယ်က
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟင်းလီရဲ့ရခိုင်ပြည်နယ်ခီးစဉ်တွင်မှဘူတိတောင်မောင်းတော်နဲ့ရတိတောင်စတဲ့ဒေသတွေကိုတွားရောက်လေ့လာမှာဖြစ်တယ်လို့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့သတင်းထုတ်ပြန်ချက်မှာလည်းဖော်ပြထားပါတယ်။မစ္စရဟီလီခီးစင်မတိုင်ခင်ဒုတိယအချိန်မြောက်မောင်းတော်ဒေတာကိုတွားရောက်စစ်ဆေးတဲ့ဒုသမရဦးမြင့်စွေဦးဆောင်တဲ့ရခိုင်စုံစမ်းရေးကော်မရှင်ဟာအကြမ်းဖက်တိုက်ခိုက်ခံခဲ့ရတဲ့နိုရူလာကျေးရွာရဲစခန်းအပါဝင်အကြမ်းဖက်သမားတွေကနေမွတ်စလင်ရွာသားတွေကိုရိုက်နှက်ဖမ်းဆီးခေါ်ဆောင်သွားခဲ့တဲ့ဇင်ပိုင်ညာကျေးရွာနဲ့အခြားရွာတွေမှာရက်မီရက်ဖာတွေနဲ့တွေ့ဆုံပြီးကျေးရွာလုံခြုံရေးဖွံ့ဖြိုးတိုးတက်ရေးနဲ့မွတ်စလင်ရွာသားတွေရဲ့လိုအပ်ချက်တွေကိုမေးမြန်းခဲ့ကြောင်းသမရယုံရဲ့မင်းကသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်
မနက်ခင်းရဲ့ပညာရေးပြုပြင်ပြောင်းလဲမှုဘဲအဆင့်ဘဲအခြေအနေမှာရောက်နေပါပြီလေ။အနေဆုံးအဆင့်အင်းကြီးချင်းနိုင်ငံနေနဲ့ရင်ပေါင်တက်နိုင်တဲ့ပညာရေးအဆင့်ကိုရောက်ဖို့ရည်ရွယ်ပြီးထိရောက်တဲ့မူဝါဒနဲ့အကောင့်ထဲပေါ်တာတွေရှိနေပါပြီလား။ဒီအကြောင်းအခုလာမယ့်အင်္ဂါညဓာတ်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါနေ့ညအမီပို့ထားပေးပါ။ကိုဆွေးနွေးခြင်းတဲ့အကြောင်းအရာတွေကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရနိုင်ပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-2-3-8-5-5-5-4ဖြစ်ပါတယ်။အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
။အင်္ဂါညတိုက်ရိုက်လေလိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါတယ်ရှင်။အခုမြန်မာရေးဆွေးနွေးခန်းကိုနားဆင်ရပါမယ်။မြန်မာနိုင်ငံမှာတဘာဝပတ်ဝန်းကျင်ကိုအခြေခံတဲ့ခီးသွွားလုပ်ငန်းတွေတနေ့တခြားရေပန်းစားလာတာနဲ့အမျှတစ်ချိန်ကတရိတ်ဆန်ယုံလိုနေရာမျိုးမှသာတွေ့နိုင်တဲ့ဆင်တွေကိုတွားရောက်လေ့လာနိုင်တဲ့အစီအစဉ်တွေလည်းရေပန်းစားလာပါတယ်။မကြသေးခင်နှစ်တွေကစလို့တစ်ထုတ်လုပ်ရေးလုပ်ငန်းတွေကိုအစိုးရကရပ်ဆိုင်းထားတာကြောင့်အလုပ်လက်မဲ့ဖြစ်နေရတဲ့တစ်လုပ်ငန်းသုံးဆင်တွေအတွက်အလုပ်အကင်ခွင်လန်းဖန်တီးပေးနိုင်ဖို့ရည်ရွယ်ပြီးခီးသွွားတွေအပန်းဖြေလက်ပတ်နိုင်မဲ့ဆင်စခန်းတွေဖွင့်လှစ်လာကြတာပါ။ဒါပေမဲ့ဒီလုပ်ငန်းတွေကနေစင်တွေဘဝတာယာဝပြောရေးဘလောက်ထိဆောင်ကျင်းပေးနိုင်မလဲဆိုတာကတော့မေကွန်ထုတ်เสียရှိနေစေဖြစ်တဲ့အကြောင်းကိုအောင်လွင်ဦးကတင်ပြထားပါတယ်ရှင
်သင်ယူဒီကူပိုနီရဲ့တနေ့တာလုပ်ငန်းဝင်ကတော့တညာလုံးတောထဲမှာလွတ်ပေးထားတဲ့ဆင်ကိုပြန်ခေါ်ရတဲ့ဆင်ကောက်တဲ့အလုပ်နဲ့စပါတယ်ဆင်တွေကိုညဘက်မှာတဘာဝအတိုင်းဖို့အပေါင်းနေနဲ့အစာရှာစားဖို့လွတ်ပေးပြီးနောက်တစ်နေ့လိုက်ရှာဖို့ဆိုတာကတော့ကိုယ်စင်ကြောင့်ကိုတိနေဖို့တော့လိုပါတယ်။တခါတရံတော်ရက်လွတ်လပ်တဲ့ဆင်တွေက2မိုင်လောက်ကနေ6မိုင်လောက်ထိတော်တော်ဝဝေးလိုက်ရှာရတယ်လို့လည်းဆိုပါတယ်။ဒါပေမဲ့လည်းတောဆင်ရန်အဖြစ်ဖမ်းမိခဲ့ပြီးအခုခါခံမှန်းချီအသက်18နှစ်သားအရွယ်စိုးလွင်ဦးလို့မြည်ပေးထားတဲ့ဆင်ကိုတော့ဆင်ဦးစီးဖြစ်နေဆောက်ရှောက်လာတာ9နှစ်အတွေ့အကြုံရှိနေဖြစ်တဲ့ကိုဖိုးနေတော်တော်ဆင်ခလောက်တန်အစဆင်ချေးလုံးအဆုံးတမူထူးခြားတဲ့ဆင်ရဲ့အမူအချက်တွေကိုခြေရာခံပြီးလိုက်ရှာဖို့ကတော့တိတ်တော့အခက်အခဲမရှိလာပါဘူး။ဆင်ကိုတွေ့ပြီဆိုရင်တော့ဆင်ဦးစီးတွေဆင်စခန်းနဲ့ပြန်ခေါ်လာပြီးမနက်ခင်းရေချဖို့ပြင်ရပါတယ်။ဆင်တွေကိုရေချိုးပေးတဲ့အချိန်ဟာရင်းနှီးမှုရအောင်တိစောက်ဖို့အကောင်းဆုံးအချိန်လို့လည်းဆိုကြပါတယ်။ဂိုးတိုင်းကမြန်မာတက်လုပ်ငန်းပိုင်းမော်ရော်ကြီးဆင်စခန်းမှာတော့လက်တလုံးဆင်ကောင်းရီ20ကျော်နဲ့စိတ်ဝင်စားတဲ့ခီးသွွားတွေအတွက်ဆင်ချီတာရေချိုးတာဆင်နဲ့တောထဲမှာခရီးထွက်တာလို့ပုံစံမျိုးမျိုးနဲ့ဝန်ဆောင်မှုပေးနေပြီးနောက်ပိုင်းမှာခရီးသွွားတွေနားနေတဲခုန်နေတဲ့အထိတိုးချဲ့သွားဖို့ရည်ရွယ်ထားတယ်လို့လည်းလက်ထောက်မန်နေဂျာဦးတင်ကျော်မူကပြောပါတယ်
။ကျွန်တော်တို့ကခရီးသွွားတွေလာရောက်မှုကိုစိတ်ဝင်စားမှုကိုကျွန်တော်တို့ဝန်ဆောင်ပေးပါတယ်။ကျွန်တော်တို့ဒီမှာတော့ကျွန်တော်တို့လေ့ကျင့်ထားတာတွေကတော့ကျွန်တော်တို့မနေ့စောစောရောက်မယ်ဆိုပြီးကျွန်တော်တို့ရေချတာကိုကျွန်တော်တို့မိသားစုနဲ့အတူဆင်နေတဲ့အတူကျွန်တော်တို့ရီချလို့ရပါတယ်ရီချိုးလို့ရပါတယ်အဲ့ဒါပြီးတော့ကျွန်တော်တို့ဆင်လေးတွေရဲ့လူကျင်တက်မြောက်မှုလေးကိုကျွန်တော်တို့တည်ုပ်ပြပါတယ်ဒါတည်ုပ်ပြတဲ့နေရာမှာကျွန်တော်တို့ဘောလုံးကန်နေဘောလုံးကန်တာလေးတည်ုပ်ပြတယ်ပြတာလဲတူကျွန်တော်တို့တောင်းဆိုမှုရကျွန်တော်တို့တည်ုပ်ပြပါတယ်နောက်ပိုင်းဆိုရင်တော့ကျွန်တော်တို့အောင်မြင်လာမယ်ဆိုရင်တော့ကျွန်တော်တို့ကဒီတည်ုပ်ပြတဲ့အပိုင်းကိုတော့ကျွန်တော်တို့ဆင်လေးတနည်းကလေးအစိုးရရုံးပိတ်ရဲများကိုကျွန်တော်တို့ဥစားပြီးတည်ုပ်ပြပြီးတော့ကျန်တာကိုတော့ကျွန်တော်တို့အနေနဲ့ conservation အပိုင်းနဲ့ကျွန်တော်တို့ဆင်လေးကိုတော်တဲ့စစ်စည်းတဲ့အပိုင်းလေးကိုကျွန်တော်တို့လုပ်ဖို့နောက်ပိုင်းကြည့်ရထားပါ
အေးစင်းလို့ခေါ်ကြတဲ့စီးရင်တွေအများစုကတော့မြမတက်လုပ်ငန်းကပိုင်ဆိုင်ပြီးအော်တိုဝါလာတီစီးရင်တွေအရဆိုရင်တော့3000လောက်ထိရှိပါတယ်။တနင်္ဂနွေလုံးမှာရှိတဲ့အေးစင်း9500ကျော်နဲ့ကြံစင်တွေကိုတော့ပုဂ္ဂိကပိုင်ဆိုင်ပါတယ်။ရန်ကုန်ကနေပြည်တော်သွားလမ်းပေါ်က105မိုင်အကွာမှာရှိတဲ့မော်ရော်ကြီးစင်စခန်းကလည်းအခြားနိုင်ငံအနှံ့ကစင်စခန်းတွေလိုပဲတည်ထောင်မှုတွေရပ်ဆိုင်ထားရတာကြောင့်စင်တွေအတွက်မေမေရရအလုပ်ကတော့မရှိတော့ပါဘူး။ဒီလိုစင်တွေရောစင်ထင်းရတဲ့စင်ဦးစီးတွေပါ တိတိကျကျအလုတာဝင်မရှိဘဲဖြစ်နေတာကိုဖြစ်ရှင်းတဲ့အနေနဲ့ရောတစ်ပတ်တလန်းကဝင်ငွေရဖို့ပါရည်ရွယ်ပြီးအခုခါခီးသွွားတွေအလဲပက်လာနိုင်မဲ့စင်စကန်ဖြစ်ပြောင်းလဲထားပါစင်ကောင်ရီ3000လောက်နဲ့စင်ဦးစီး4000ကျော်ရှိတဲ့အစိုးရပိုင်စင်စကန်တွေအနေနဲ့စင်ကိုအခြေခံတဲ့ခီးသွွားလုပ်ငန်းကိုအဓိကအာရုံစိုက်လုပ်ကင်ဖို့လိုအပ်နေတာကြောင့်စနစ်တကျဖြစ်အောင်စီစဉ်နေတယ်လို့လည်းမြမတက်လုပ်ငန်းစင်အားဌာနစိတ်ကမန်နေဂျာလည်းဖြစ်စင်စေးမှုတူလည်းဖြစ်တဲ့ဒေါက်တာဇော်မင်းဦးကပြောပါတယ်
မဖြစ်မနေတော့ဒါကျွန်တော်တို့ကတူရီဇင်လိုင်းကတော့ဒီတူရီဇင်ကတော့လုံးရမှာပဲလုံးရမှာပဲဆိုတော့ဘာလို့ဆိုတော့နိုင်ငံရဲ့အခြေအနေကကျွန်တော်တို့ locking ကိုရှော့ချလာမယ် extension ကိုရှော့ချလာမယ်တဖြည်းဖြည်းနဲ့ရှော့ချလာတဲ့အခါမှာကျွန်တော်တို့မှ simple population တွေကများလာတယ်များလာတဲ့အခါမှာအဲ့အခြေအနေကြီးရည်တည်နိုင်ဖို့အတွက်ကျွန်တော်တို့က conservation လုပ်မယ်ဆိုရင်ပတ်စံမရှိပဲကျွန်တော်တို့ conservation လုပ်လို့မရဘူးအဲ့တော့ပတ်စံရရမယ်နီလန်းတွေကိုကျွန်တော်တို့ရှာဖွေနေရမှာလဲခုနကဒီတူရီဇင်လိုင်းကိုကျွန်တော်တို့ကသွားမှာကျွန်တော်တို့ရမှာ
အော်တိုဝါလာတီစင်းနေရမြမတက်လုပ်ငန်းပိုင်စင်ကောင်ရီ3000ရောက်ရှိနေပြီးခမ်းမန်းကြီးအိမ်စဉ်စုစုပေါင်း9500ကျော်နဲ့ကျန်စင်တွေကိုတော့ပုဂ္ဂလိကပိုင်ဆိုင်ထားပါတယ်ဒီစင်တွေအားလုံးအတွက်အလုတ်ကန်ခွင်လန်းကလည်းအခုခါမှာကြီးမားတဲ့စင်ကောင်မှုတစ်ခုဖြစ်လာနေပေမဲ့အစိုးရပိုင်စင်စကန်တွေအနေနဲ့ခီးသွွားလုပ်ငန်းကိုပြောင်းလဲလုပ်ကန်နေမဲ့ရေကန်မြေကန်ကောင်းတွေရှိနေပြီးသားဖြစ်တယ်လို့လည်းမြမတက်လုပ်ငန်းစင်အားဌာနစိတ်ကမန်နေဂျာဦးကုကူလက်ကပြောပါတယ
်ဌာနကသာလားကနံပါတ်1အရှာ human resource ဌာနမှာတတတာရယ်နံပါတ်1နေရာကကျွန်တော်တို့တက်လုံငန်းစင်နေရာအစဉ်ဆက်ကြရတော်တယ်မှာပဲနေလာတာတော့ကောင်းနေစီမှာနေကြတာတက်လုံငန်းစင်စကားနေရာတော့ကောင်းပြီသားကြီးပါဒါနံပါတ်2အားသာပြောနံပါတ်3အားသာတာချက်ကဌာနမှာစင်ကြောနဲ့ပတ်သက်ပြီးတော့ရှင်းပြနိုင်တဲ့လူကြီးနိုင်ငံတကာကရောပြည်ဝင်ကရောစိတ်ဝင်စားအောင်သဘောကျအောင်ရှင်းပြတဲ့လူကဌာနမှာပဲရှိတယ်အပြင်လူပြောက်ကဆင်ကြောင်းလေးလာဖို့ဆိုကျွန်တော်တို့တော့20လောက်လေးလာ
ဆင်နေတဲ့ခီးသွားတွေအတွက်ဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေကိုတော့အစိုးရတွေမကဘဲပုဂ္ဂလိကကဏ္ဍကလုပ်ကင်တာတွေလည်းတွေ့နေရပါတယ်38ဧကအခြေရှိတဲ့ပုဂ္ဂလိကပိုင်စင်စကန်တစ်ခုကိုတော့ ARD တန်းချောင်းသာကန်းကျင်နဲ့10မိုင်လောက်ကွာမှာအော်တိုဝါလာထဲမှာပဲစင်စယ်ကောင်နဲ့စတင်ဖွင့်လှစ်ခဲ့တာပါမြမတက်လုပ်ငန်းမှာလက်ထောက်မန်နေဂျာအထိတာဝန်ယူခဲ့ပြီးစင်စကန်တွေမှာလည်းအတွေ့အကြုံရှိခဲ့ဘူးတဲ့ဦးရဲမြင့်လွင်ကတော့ကိုပိုင်စင်စကန်တစ်ခုဖွင့်ကျင်တဲ့သူ့အိမ်မက်ကိုအကောင့်ထဲပေါ်ခဲ့တာလို့ဆိုပါတယ
်ကျွန်တော်ရဲ့ယူရချက်ကတော့ငကူတွေကမှဒီလိုမျိုးကိုပိုင်စင်စကန်လုပ်ဖို့အစားတွေကယူရချက်ရှိပါတယ်အရင်တော့ကျွန်တော်ဌာနဒီတက်လုပ်ငန်းမှာလက်ထောက်မန်နေဂျာနဲ့တာဝန်ခံဘဝနဲ့ဟိုတာဝန်ယူခဲ့ရတာပါအဲ့ဒီတော့ကျွန်တော်ကိုပိုင်စင်စကန်လုပ်ချင်တဲ့ယူရချက်မျိုးရှိပါတယ်အခုကတော့ဌာနအနေမှာအလုတ်ကနေမှအနားယူပြီးတော့ကျွန်တော်ကိုပိုင်စင်စကန်းအခုစလုပ်ဖြစ်တာပေါ့နော်ကျွန်တော်ဟိုထိုင်းနိုင်ငံကိုသွားပြီးတော့အလဲပတ်သွားတဲ့ဟာမျိုးပန်းကြမှာလဲသူတို့ရဲ့နမူနာတွေပါယူကျွန်တော်ယူပြီးတော့ကိုပိုင်စင်စကန်းလုပ်ချင်တဲ့ရွေးချယ်မျိုးလည်းရှိပါတယ်ပြီးတော့ကျွန်တော်ကလည်းစင်ကိုချစ်တတ်တဲ့ဟာနဲ့ကိုပိုင်လုပ်ချင်တဲ့ဟာနဲ့အခုကြတော့ကျွန်တော်ဒီဟာကိုကိုပိုင်စလုပ်ဖြစ်တဲ့သဘောပါ
အင်းကပုဂ္ဂလိကကဏ္ဍကိုမြမတက်လုပ်ငန်းကစင်တကောင်ငားရန်ကကျန်ငွေ3,900သာယူခဲ့ပေမဲ့အခုခါ4သိန်းနဲ့ငားရန်နေပြီးစင်နဲ့အတူလိုက်ပါမဲ့စင်ဦးစီးကိုတော့မြမတက်လုပ်ငန်းကပဲလစာပေးထားတယ်လို့စင်နေအတွက်ကျမ်းမာရေးဆောက်ရှောက်မှုကိုလည်းတာဝန်ယူပါတယ်ချောင်းသာစင်စကန်မှာတော့တက်လုပ်ငန်းပိုင်စင်9កောင်နဲ့အတူပုဂ္ဂလိကစင်မိုင်ရှင်တယောက်ရဲ့စင်9កောင်နဲ့ဖက်ဆက်လုပ်ကင်နေတာပါမီယိုပလာစင်လုပ်ငန်းလုပ်ကင်လာတဲ့ကရင်တန်းရန်သားစောမှုကတော့သူ့ကိုယ်ပိုင်စင်စဲကောင်နဲ့တဝက်ကိုချောင်းသာစင်စကန်မှာလာရောက်ရင်းနှီးမြှုပ်နှံပြီးဖက်ဆက်လုပ်ကင်နေပါတယ်။ကုန်းနေတဲ့ဘဝရီထဲမှာအကြီးဆုံးဖြစ်တဲ့စင်တွေကိုခီးသွွားလုပ်ငန်းမှာအသုံးပြုရမှာစင်ရဲ့သဘာဝနဲ့ရင်ပန်းမှုမရှိတဲ့အလဲပက်လာသူတွေအတွက်ဘေးရန်နေရာကင်းရှင်းရေးရလည်းအရေးကြီးပါတယ်။လောလောလတ်လတ်ဖွင့်လှစ်လိုက်တဲ့ချောင်းသာစင်စကန်မှာတော့ခီးသွွားတွေအတွက်ဘေးရန်နေရာကင်းရှင်းရေးလမ်းညွန်ဆောင်ရွက်ရှောင်ရွက်တွေကိုတတိပေးထားပါတယ်။ဘကိုတိုင်းမော်ရော်ကြီးစင်စကန်မှာတော့အလားတူလမ်းညွှန်ချက်တွေထုတ်ပြန်နိုင်မှုစီစဉ်နေပြီးခီးသွွားတွေနဲ့ရင်ပါနိုင်သမျှရင်ပါအောင်စင်တွေကိုလည်းနေ့စဉ်လေ့ကျင့်ပေးနေတယ်လို့လက်ထောက်မန်နေဂျာဦးတင်ကျော်မူကပြောပါတယ
်။ပထမ16កောင်မှာတော့ကျွန်တော်တို့ကတရက်ကို2កောင်နှုံးနဲ့ကျွန်တော်တို့နေတိုင်းပဲအဲသူတို့ကတော့အချင်းချင်းလေ့ကျင့်ပြီးတော့ကျန်တဲ့အကောင်တွေကတော့ကျွန်တော်တို့မနက်ခင်းပိုင်းကိုကျွန်တော်တို့လေ့ကျင့်ပြန်။အဲကျွန်တော်တို့စင်တွေရဲ့အနေကင်းရှင်းပိုင်းဆိုလို့ကျရင်ကျွန်တော်တို့ခုဆိုလို့ကျရင်ကျွန်တော်တို့စင်တွေကအဲနမောင်းဖက်လို့ရတယ်လူနဲ့တင်းတနီးဟမ်တူမောက်ပေါ့နော်စင်နဲ့သူကျွန်တော်တို့စင်ရဲ့ပါဇက်တဲ့အရောက်အစာကျွေးလောက်အောင်ဒီကျွန်တော်တို့ရေးရင်းနီးနီးနေထိုင်လို့ရပါတယ်ဟုတ်ကဲ့
စင်စကန်ဒီမှာတာမန်အဖြစ်စင်ငယ်တွေကို၄နှစ်သားအရွယ်လောက်ကစလို့ရင်ပေါင်းအောင်စတင်တင်ချပေးလို့ရှိပါတယ်ဒီနောက်မှာတော့အရွယ်ရောက်လာတဲ့အမြလုပ်ငန်းဝင်အတွက်လိုအပ်မဲ့ပညာရည်တွေကိုလေ့ကျင့်တင်ချပေးလို့ရှိတယ်လို့မြမတက်လုပ်ငန်းကမန်နေဂျာတူဖြစ်တဲ့ဥက္ကုလက်ကပြောပါတယ်
အထမအုံစင်ကောင်ကိုမိခင်တို့ဆိုးလို့သူ့တဘာဝနဲ့သူ့နေတဲ့လွတ်လပ်ပွားကနေပြီးတော့ ူတွေကိုင်းပြထိသိမ်းလို့ရအောင်နော်ခိုင်းစီလို့ရအောင်လူသုံးပြီးလို့ရအောင်လေ့ကျင့်သင်ကြခြင်းကိုလင်းနစ်သားရွယ်မှာစပြီးလေ့ကျင့်သင်ရမိသင်ခြင်းလို့ခေါ်တာမိသင်တက်ပြီးမှတခြားသူဆင်တက်စင်တက်တဲ့ပညာတွေသင်ပေးတာဒီဒါတဆင့
်ဆယ်စုနှစ်တည်းနဲ့ချီပြီးစင်နေကြောင်းသူတေသနာလေ့လာမှုတွေကြောင်းပြည်တွင်းမှာသာမကနိုင်ငံတကာမှာပါ Elephant Lady ဆိုပြီးလူသိများတဲ့ဒေါက်တာတော်ခိုင်ဦးမှာကတော့အသိဉာဏ်အစဉ်တက်မြင်ပါတဲ့စင်တွေကိုစနစ်တကျလေ့ကျင့်သင်ကြားပေးဖို့အရေးကြီးတယ်လို့အထူးသဖြင့်အစဉ်လာကျင့်သုံးလာတဲ့စင်ကိုနားကျင်အောင်လေ့ကျင့်တဲ့ပုံစံမျိုးတွေကိုရှောင်ကျဉ်သင့်တယ်လို့အကြံပေးပါတယ်မြန်မာနိုင်ငံမှာမိမ့်တင်တယ်လို့ခေါ်ကြတဲ့အစင်လာတင်ချမှုပုံစံမှာတော့စင်ဦးစီးနဲ့သခင်ကိုကြောက်အောင်နာခံတော့လေ့ကျင့်ပေးလို့ရှိပါတယ်။ဒါပေမဲ့လည်းအခုခါစင်တွေကိုတံပေးရတဲ့စုပေးတဲ့ပုံစံမျိုးနဲ့လေ့ကျင့်မှုနည်းစနစ်တွေကိုနိုင်ငံတကာစင်ထင်းသိမ်းဆောက်ရှောက်ရေးအဖွဲ့အစည်းတွေရဲ့အကူအညီနဲ့မြန်မာစင်သမားတွေကိုတင်ချပေးတဲ့စီမံချက်တစ်ခုကိုလည်းဒေါက်တာတော်ခိုင်ဦးမှာကဥစားအကောင့်ထဲပေါ်နေပါပြီ။မြန်မာနိုင်ငံကတဘာဝကိုအခြေခံတဲ့ခီးသွွားလုပ်ငန်းတွေမှာစင်တွေကိုအသုံးပြုလာတာစင်တွေရဲ့အလောက်ကံအခွင့်အလမ်းရရှိရေးအတွက်ဒရင်ကောင်းတစ်ခုလို့ဆိုရမှာဖြစ်ပေမဲ့လည်းဒိတ်ထားစရာတွေလည်းရှိနေပါတယ်။သူတစ်ဖြင့်ကတော့ခီးသွွားလုပ်ငန်းတွေမှာအသုံးပြုတဲ့စင်တွေကိုညှဉ်းပန်းနှိပ်စက်တာတဘာဝနဲ့ဆန့်ကျင်တာတွေမလုပ်မိဖို့လိုတယ်လို့လည်းဒေါက်တာတော်ခိုင်ဦးမှာကသတိပေးပါတယ်။
ตามอาภิเษกเนี่ยเค้าบอกว่าจัญญันปุฏฐาคีทวาลงงามาต้มเลยဆိုလို့ရှင်စင်မဖြစ်ခဲ့ရင်အဲ့စင်မဒီအသက်18နှစ်နဲ့အသက်45နှစ်ကြာအသင့်တော်ဆုံးလို့ယူဆရတယ်45နှစ်ကျော်ရင် तू อ่ะအမတန်အိုပြီးသူ့ရဲ့ကိုသူ့ကိုလည်း तू อ่ะဟို balance ဖြစ်အောင် तू မလုပ်နိုင်တော့ဘူးလို့အများယူဆရတဲ့အတွက်ဒါပေမဲ့စင်အထီးကျတော့အသက်18နှစ်ကနေအသက်50လောက်ထိတော့တုံးနိုင်တယ်အဲ့တော့အထီးအမှလည်းအသက်အရွယ်ကလည်း bracket တာလည်းမတူဘူးပေါ့နော်ပြီးတော့နောက်ပြီးတော့စင်ကိုခိုင်းမယ်ဆိုလို့ရှင်စင်ကိုတဲတဲ့ဝိတ်တာလည်းစင်တကောင်နေဟလာသူ့ကိုခန္ဓာဘလောက်ပဲကြီးကြီးစင်ကကိုယ်ကိုအားပြုမဲ့ရုံးရတဲ့အခါကျရင်သူ့ကိုခန္ဓာအလေးချိန်တော့ရှိတယ်တစ်အလုံးကိုဆွဲနိုင်ပြီမဲ့ကျောင်းပေါ်မှာတင်မယ်ဆိုလို့ရှိရင်တို့ကဆိုတော့အဲ့လောက်အလေးကြီးတော့တင်လို့မရဘူ
းခီးသွွားလုပ်ငန်းတွေမှာရှည်တန်းရောက်နေတဲ့ဒေသတွင်းကထိုင်းနိုင်ငံလိုနိုင်ငံမျိုးမှာစင်တွေရဲ့တဘာဝနဲ့မကန့်ညီတဲ့အပြုမှုတွေနဲ့ဧည့်သည်တွေကိုဖျော်ဖြေခိုင်းတာမျိုးစင်မှာအနာတရဖြစ်စေမဲ့ပုံစံမျိုးတွေကိုနမူနာမြူမိစီဘူးလေဒေါက်တာဒေါက်ခိုင်ဦးမာလို့တွိတ်ဆန်ထိထိဆက်ဆက်ရေးလှှရှားသူတွေတတိပေးနေကြတာပါမြန်မာနိုင်ငံမှာတချင်းကတက်တက်လို့ရေးလုပ်ငန်းတွေမှာသာအဓိကတုံးခဲ့ကြတဲ့စင်တွေကိုအခုခါခီးသွွားလုပ်ငန်းတွေမှာပြောင်းလဲအသုံးပြုဖို့အတွက်ကတော့အတွေ့အကြုံသေးတစ်ခုပါဒါကြောင့်လဲတဘာဝကိုအခြေခံတဲ့ခီးသွွားလုပ်ငန်းတွေအောင်မြင်ဖို့စင်တွေအလောက်ကံအခွင့်အလမ်းရရှိနိုင်မဲ့တချင်းနဲ့မှာပဲခီးသွွားတွေရောစင်တွေပါဘေးရန်တွေကင်းရှင်းစေဖို့မူဝါဒရေးရချမှတ်သူတွေနဲ့ထိရောက်တဲ့လမ်းညွှန်ချက်တွေချမှတ်ဖို့လိုတယ်လို့လဲဒေါက်တာဒေါက်ခိုင်ဦးမာကပြောပါတယ်
ဟိုဒီနှစ်မှာသူက ecotourism ကိုဆက်ဆင်အသုံးချခီးသွွားလုပ်ငန်းကိုလုပ်နိုင်တယ်လို့ဆိုရင်းမှာအားပေးလာတာရှိတယ်။အဲ့တော့ပွင့်လင်းမြင်သာတော့ဟလာညွှန်ကြားချက်မျိုးမရှိသေးဘူးလောလောဆယ်ဆယ်တော့ဒါပေမဲ့အစိုးရပိုင်းအာနာရှိအတအပေါင်းရဒီဟိုအုပ်ချုပ်သူဘက်ကတော့သူကဒီနာနဲ့တော့ဟိုခီးသွွားလုပ်ငန်းတွေတိုးတက်ဖို့မရအောင်လုပ်ပေးညင်နေဆိုစိတ်ဆန္ဒသူတို့စီမှာရှိတယ
်။ခီးသွွားတွေအတွက်ပန်းပြေစင်စကန်တွေဖြစ်နေအောင်မြင်မှုရဖို့ဆိုရင်တော့မူဝါဒဘိုင်းမှာသာမကကြွန့်ကျင်မှုအရေးအသွေးဘိုင်းမှာပါတိုးတက်အောင်လုပ်ဆရာတွေလည်းရှိနေသေးပါအထူးသဖြင့်ကတော့ပြပခီးသွွားတွေအနေနဲ့စင်ပြဝဲတွေထက်စင်နဲ့ပတ်သက်တဲ့ဘဝတုဒ္ဒမြန်မာနိုင်ငံကစင်တွေရဲ့ထူးခြားချက်တွေကိုသိလိုသူတွေများတာကြောင့်ဒီလိုစင်နာတွေကိုမပြေစည်းနိုင်သမျှစင်စကန်တွေအောင်မြင်မှုအခက်အခဲရှိလေဦးမယ်လို့လည်းစင်လုပ်ငန်းမှာထဲထဲဝင်ဝင်လုပ်ကိုင်နေသူတွေကပြောပါတယ်ကောက်ွယ်ဆောင်ရှောက်မဲ့ဒရိစံအဖြစ်သတ်မှတ်ထားတဲ့စင်ဆိုတာဖျော်ပြေးတဲ့တော်မဟုတ်ဘူးဆိုတာကိုလည်းစင်ကိုအမိပြုလောက်ကန်နေကြတဲ့စီးပွားရေးလုပ်ငန်းတွေသာမကအများပြည်သူကြားမှာပါနားလည်သဘောပေါက်ဖို့လိုအပ်နေပြီလို့လည်းဆိုရမှာဖြစ်ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးစီစဉ်ထုတ်လွှင့်ခဲ့တဲ့မြမအရေးဆွေးနွေးခန်းကိုနားဆင်ကြကြရတာပါရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်နေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်တင်းလာနေမနေ့ဖက်ဖီယိုအမေရိကန်အတိုင်းရဲ့မနေ့9နာရီထိဆက်ပြီးတော့နိုင်စင်ရမယ့်အစီအစဉ်တွေကိုလိုင်းနိုမီတာ32 40နဲ့49တို့ကနေပြီးတော့ပဲတိုက်ရိုက်ဖန်ယူနိုင်စင်နိုင်ကြပါတယ်အခုဒုတိယပိုင်းအစီအစဉ်တွေထဲမှာတော့မြမပြည်ကပေးစာကဏ္ဍနဲ့အတူမြမငင်းချမ်းရေးကိုတရုတ်ဘလို့ကူညီတင်တယ်လဲဆိုတဲ့ပြည်တွင်းသတင်းသုံးသပ်ချက်မှာတော့
ဘာကဘာကဝင်ရောက်တက်ခိုက်တယ်ဆိုပေမဲ့တကယ်တကယ်အဖြစ်ရမှန်ကတော့ဘာကဘာယူနီဖောင်းဝတ်ထားတဲ့တရုတ်ဗိုလန်တီးယားတပ်မှုတပ်သားတွေတရုတ်နယ်နိမိတ်တွေကတိုင်းသားတပ်ဖွဲ့ဝင်တွေက
စီတူအောင်မြင့်ရဲ့အခုလိုသုံးသက်တင်ပြချက်ကိုနားဆင်နိုင်ပါတယ်။အရင်ကကဘာတလွှားကထူးခြားစံပြတဲ့သတင်းအထူးထွားတွေကိုလည်းနားဆင်ကြရမှာပါ။ဒီလိုစီစဉ်နေတဲ့ကမှအခုအရင်ဆုံးမအေးတန်တာကျော်ရဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ကြရအောင်ပါရှင
်။မင်္ဂလာပါရှင်VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ၊ email တွေပြီးတော့ VOE Facebook စာမျက်နှာမှာရေးလာတဲ့သောရရှင်ရဲ့အမှတ်ချက်တွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါမယ်ရှင်။နောက်ပိုင်းမှာတော့အနောက်တိုင်းတေးလေးတို့နဲ့လည်းဖြောပြေးပေးသွားမှာပါ။သောရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးတော့နှစ်တကူအချိန်အခါသမယမှာအလုံးကိုမင်္ဂလာပါလို့နှုတ်ခွန်းဆက်လာတဲ့သောရရှင်ရဲ့အစားတွေကိုပြောပြပေးသွားခြင်းပါတယ်။ Sign Max Far ဆိုတဲ့သောရရှင်က Happy New Year မင်္ဂလာညချမ်းတဲ့အတူနှစ်ဟောင်းကျွေပြီးတော့နှစ်သစ်မှာအလုံး VOA Wine တော်သားတွေကျမ်းမာပျော်ရွှင်နိုင်ကြပါစေတဲ့။ဟုတ်ကဲ့ပေးတဲ့ဆုနဲ့ပြေပါစီရှင်။ VOA သောရရှင်တွေအလုံးကဘာသူကဘာသားတွေအလုံးနှစ်သစ်မှာမင်္ဂလာပေါင်းနဲ့ပြည့်စုံပါစေလို့လည်း VOA ကပြန်ပြီးတော့ဆုမွန်တောင်းပေးခြင်းပါတယ်။တဲ့အတွက်ပထမအဦးဆုံးသတင်းပတ်ဖြစ်တဲ့ဒီသတင်းပတ်အတွင်းမှာဗီယိုကထုတ်လွှင့်ပေးတဲ့သတင်းတွေပေါ်မှာအခြေခံပြီးတော့သောရရှင်တွေတုံ့ပြန်ရေးသားလာကြတဲ့အမှတ်ချက်တွေကိုအခုဝေမျှပေးသွားခြင်းပါတယ်ရှင်။ကျမတို့ဒီ2019ဇန်နဝါရီလ1ရက်နေ့တုန်းကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဦးဆောင်ကျင်းပပြီးတော့နိုင်ငံတော်အတိုင်ပင်ခံတဲ့လူငယ်တွေရဲ့ငြိမ်းချမ်းရေးစကားဝိုင်းမှာငြိမ်းချမ်းရေးလမ်းစာရှာစင်မီတွေငြိမ်းစေရေးငြိမ်းချမ်းရေးစကားပြောခဲ့ကြသလိုပြည်ရင်းစင်မီမငြိမ်းနိုင်တဲ့အကြောင်းရင်းတွေမှာအဓိကတာဝန်ရှိသူတွေဖြစ်တဲ့မြမတက်မတော်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့ပြည်သူတွေရဲ့အတန်လူငယ်တွေရဲ့အတန်ကိုနားထောင်ကြစီလိုပါတယ်လို့ပါဝင်ဆွေးနွေးသူတွေထောက်ပြပြောဆိုခဲ့တာကိုကျမတို့ VOE ကသတင်းတင်ပြခဲ့ပါရှင်ဒီငင်းရည်စကားဝိုင်းမှာသောရရှင်တွေသူတို့ရဲ့အမြင်တွေကိုပြန်ပြီးတော့တုံ့ပြန်ရေးလာကြတာကိုသောရရှင်တွေကိုအခုဝေမျှပေးခြင်းပါတယ်နော်မင်းအောင်ဆိုတဲ့သောရရှင်ကဒီဒေါအောင်ဆဲစုကျင်တဲ့လူငယ်တွေစကားဝိုင်းကိုနားဆင်ပြီးတော့သူ့ရဲ့အထင်ကိုအခုလိုရေးလာပါတယ
်စကားတော်လာရဆိုရင်တော့တိုင်းရင်သားမေးတဲ့အပေါ်ဖြေကြရမှာရေပူရဆန်းဆန်းလေးတွေပဲဖြေသွားတာကိုတွေ့မြင်ရပါတယ်လူကျင်တဲ့ point ကိုတော့ဖြေကြသွားတာမတွေ့ရပါဘူးတစ်ဖက်ဆွဲတစ်ဖက်ခါဖြေသွားတာပါပြောမယ်ဆိုရင်တော့တက်မရော်ကိုပပပုတ်သွားတာပါပဲဒါပေမဲ့တက်မရော်ကိုပြည်သူထောက်ခံတာကလူတက်ဖို့အတွက်မဟုတ်ပါဘူးတိုင်းရင်းသားတွေကိုအနိုင်ကျင့်ဖို့လည်းမဟုတ်ပါဘူ
းတက်မရော်ဆိုတာပြည်သူတွေအတွက်ဖြစ်ရပါမယ်ဆိုတဲ့သောရရှင်မင်းကောင်ကပြောလာတဲ့အခါမှာရွန်ဂျွန်ဆိုတဲ့သောရရှင်ကတော့သူစစ်တပ်ပေါ်မှာဘလို့ထင်မြင်ယူဆတယ်လဲဆိုတာအခုလိုရေးလာပါတယ
်ခြေဥကိုမပြင်းနိုင်ရင်ငိမ့်ညံ့ဖို့မလွယ်ပါဘူးစစ်တပ်ကငိမ့်ညံ့ရင်မှမလို့ကျင်တာမငိမ့်ချမ်းရင်ခြေဥကိုဖျက်မရစစ်တပ်ကလည်းပြင်ခွင့်ပေးမှမဟုတ်ပါဘူးဒီနှစ်ခုကြားမှာအဖြေတစ်ခုဝိုင်းဝန်းရှာဖွေနိုင်မှငိမ့်ချမ်းမှာပါ
မြန်မာနိုင်ငံငြိမ်းချမ်းရေးရဖို့အတွက်လက်တွေ့ကြဖို့လိုပါတယ်ဆိုပြီးတော့အကြံပေးလာတဲ့သူကတော့ Rose ဆိုတဲ့သောရရှင်ဖြစ်ပါတယ
်လူငယ်တွေကမေကွန်းကောင်းတွေမေးခဲ့ပေမဲ့ဒေါ်စုဘဲကတော့ဝိုင်းဝန်းဆောင်ရွက်ကြပါဆိုတဲ့တမာရိုးကြအဖြေကလွဲလို့ဘာမှထူးခြားတဲ့တုတ်ပြဲမှုကိုမပေးနိုင်ခဲ့တာကိုတွေ့ရပါတယ်88အရေးခင်းတုန်းကဒေါသကြောင့်ထိမ့်မနိုင်သိမ့်မနိုင်ဖြစ်နေရတဲ့လူလူကြီးကိုစီကံရှိကြပါလို့ပဲသူတဖွဖွပြောခဲ့တာကိုတတိယမိပါတယ်သူ့မှာတကယ့်ကိုအတွေးခေါ်ကောင်းတွေရှိပါတယ်ဒါပေမဲ့လက်တွေ့ကြဖို့တော့လိုပါတယ်
နောက်ထပ်ဒီကိစ္စနဲ့ပတ်သက်ပြီးဝေဖန်ကြံပြလာတဲ့သောရရှင်နောက်တစ်ယောက်ကအရေးစစ်ဖြစ်ပါတယ်။သူကတော့စစ်ပွဲဖြစ်နေတဲ့ဒေသတွေကလူငယ်တွေကိုလည်းပါဝင်ပြီးတော့ဒီလိုမျိုးစကားဝိုင်းတွေမှာထည့်သွင်းဆွေးနွေးခိုင်းသင့်ပါတယ်ဆိုတော့သူရဲ့ထင်မြင်ယူဆချက်ကိုအခုလိုရေးလာပါတယ်ရှင်
။ဒီလိုကိစ္စမျိုးဆွေးနွေးဖို့ဆိုတာစစ်ဖြစ်တဲ့ဒေသကလူငယ်တွေနဲ့လည်းဆွေးနွေးပြီးသူတို့ဘက်ကဘာတွေလိုအပ်နေလို့စစ်တိုက်နေရတာလဲဆိုတာမေးရပါမယ်။ဒေသတော်တခုကနေရာတိုင်းမှာတော့လူကျင်တော့ဘယ်တော့မှမရဘူး။စစ်ကိုတကယ်ရက်စီခြင်းနဲ့ဆိုရင်နှုတ်နှစ်ဖက်ထိတ်တိုက်ဆွေးနွေးနိုင်အောင်ကြိုးစားရမယ်။ပြီးရင်ဖြစ်နိုင်ခြေရှိမဲ့အပေးအယူတစ်ခုလုပ်မှာပဲဒီကိစ္စအဆင်ပြေနိုင်မယ်လို့ယူဆမိပါတယ်။စစ်ပွဲတွေအခုရပ်ပြီးပါဆိုပြီးတိုင်းပြည်လုံးအော်ပြောနေလို့လည်းအလကားပါပဲ။ဘာကြောင့်စစ်တွေတိုက်နေရတာလဲ။ရှင်းရှင်းလေးပါ။သူတို့မှလိုချင်တာရှိလို့ပါ။ ဒီဘက်ကလည်းဘာလို့ပြန်တိုက်နေရတာလဲဒါကတော့သူတို့တောင်းတလောက်မပေးနိုင်လို့ပါဒါကိုနှစ်ဦးနှစ်ဖက်အပြန်အလှန်ဖြေလျော့မှုတွေနဲ့ညှိနှိုင်းယူနိုင်မှသာငြိမ်းချမ်းရေးကိုရနိုင်လိမ့်မယ်လို့ညံမီတလောက်ဝင်ရောက်အကြံပြုတာပါ
မြန်မာနိုင်ငံငြိမ်းချမ်းရေးရဖို့အတွက်နှစ်ဦးနှစ်ဖက်အပြန်အလှန်ဖြေလျှော့မှုနဲ့ညှိနှိုင်းယူမှရပါမယ်ဆိုတော့ဒီသောရရှင်သူ့ရဲ့အမြင်ကိုရေးလာတာဖြစ်ပါလိမ့်ရှင်ဒီ2019ခုနှစ်ဇန်နဝါရီလ1ရက်နေ့နှစ်သစ်ကိုနေမှာပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်မိန်ကွန်းပြောတာပေါ်မှာအခြေခံပြီးတော့သောရရှင်နေရေးလာကြတဲ့ထင်မြင်ယူဆချက်တွေကိုလည်းနောက်ပိုင်းမှာဆက်ပြီးတော့ပြောပြပေးသွားမှာဖြစ်ပါတယ်အခုတော့သောရရှင်နေကိုကြားဖြတ်ပြီးနောက်တိုင်းဒီလီတပုတ်နဲ့ဖြောပြပေးချင်ပါတယ်ရှင်Billboard Hot 100 ဆီမှာအကောင်းဆုံးနံပါတ်1ဖြစ်နေတဲ့တခြင်းပဲဖြစ်ပါတယ်။အဖွဲ့ဝင်၃ဦးပါ American Hip Hop အဖွဲ့ဖြစ်တဲ့ Migos တီးဆိုထားတာပါ။2016 October လကောင်မှာထွက်တဲ့တပုတ်သေးတခြင်းတပြားကဖြစ်ပြီးတော့သူတို့နောက်ပိုင်းထွက်မဲ့ Culture တေးတပြားထဲမှာပါဝင်တဲ့တခြင်းဖြစ်ပါတယ်ရှင်။ Billboard Hot 100နံပါတ်1ချိန်နေတဲ့ Bad and Boogie ဆိုတဲ့တခြင်းကိုနားဆင်ကြည့်ပါဦးနော်
။ It all Young Rich You know so we ain't really never had no old money.We got a whole lot of new money though. Hey! Raindrop, drip, drop top, smoking, no cooking, the hot pot. Cooking! No, your bitch, yeah, dot, dot, dot. Cooking up beef in the crock pot, pot. We came from nothing to something. Hey! I don't trust nobody, grip the trigger, nobody. Call up the gang and they come and get janked. Cry me a river, give you a tissue. Bad and bullshit, bad. Cooking up with a oozy. My niggas are savage, ruthless. We got 30s and 100 rounds too. My bitch is bad and bullshit, bad.Cooking up with a Uzi. My niggas are savage, ruthless. Hey. We got 30s and 100 rounds too. All set. Woo, 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 woo. Records on records, got backers on backers. I'm riding around in a coupe, coupe. I take your coupe right from you, you. I'm a dog, roof. Beat her walls loose. Hey. Hop in the frog, woo. I tell that bitch to come comfort me. Comfort me. I swear these niggas is under me. Hey. The hate and the devil keep jumping me. Jumping me. Back rows on me, keep me company. Hey, we did the most, most. Yeah, pull up and goes. Woo. Yeah, my diamonds a choker. Holding a fire with no holster. Bah. Read the ruler, diamond cooler. Cooler. This a roller, not a mule. Hey. Dabbing on them like the usual. Damn. Magic with the brick do voodoo. Magic. Courtside with a bad.Then I send it through Uber. Go. I'm young and rich and plus I'm bougie. Hey. I'm not stupid, so I keep the Uzi. Records on records, got backers on backers, so my money making my back ache. Ah. You got a low act rate. Act. We from the north, yeah, that way. No. Fat cookie in the ashtray. This national smash day. Hop in the limb, have a drag race. Smash. I let them birds take a bath, babe. Hey. Raindrop. Drip. Drop top. Smoking, no cooking, the hot pot. Cooking. On your bitch, yeah, dot, dot, dot.Cooking up beef in the crock pot, pot. We came from nothing to something. Hey! I don't trust nobody, grip the trigger, nobody. Call up the gang and they come and get janked. Cry me a river, give you a tissue. Bad and bullshit, bad. Cooking up with a Uzi. My niggas are savage, ruthless. We got 30s and 100 rounds too. My bitch is bad and bullshit, bad.
မျိုးစုပွဲတည်ဆောက်တဲ့ Billboard Hot 100မှာနံပါတ်1ထိတဲ့ Bad and Boogie ဆိုတဲ့တခြင်းဖြစ်ပါလိမ့်ရှင်။အခုဆက်ပြီး2019ခုနှစ်ဇန်နဝါရီလ1ရက်နေ့ဒီနှစ်သစ်ကုနေမှာဒေါအောင်ဆန်းစုကြည်ပြောကြားထားတဲ့မိန့်ခွန်းပေါ်မှာသောရရှင်နေတုံ့ပြန်ရေးသားလာကြတာကိုလည်းဝေမျှပေးသွားခြင်းပါလိမ့်။ငင်းချင်းရဲ့အမြင်အရဝိုင်းဝန်းကြိုးပမ်းကြပါဆိုပြီးတော့ဒေါအောင်ဆန်းစုကြည်ကအနှစ်သစ်ကုမိန့်ခွန်းမှာတိုက်တွန်းသွားခဲ့တာဖြစ်ပါလိမ့်။အခုထိငင်းငင်းရေးမရသေးတဲ့မြန်မာနိုင်ငံမှာငင်းငင်းရေးရဖို့အတွက်တွန်းနိုင်သမျှအမြန်ဆုံးလှုပ်ဆောင်ဖို့အတွက်ဒေါအောင်ဆန်းစုကြည်က NRPC မြို့သားပြန်လည်တည်မြဲရေးနဲ့ငင်းငင်းရေးဘူဌာနဖွင့်ပွဲအခမ်းအနားမိန်ကွန်းမှာဒီဇန်နဝါရီလ1ရက်နေ့ကတိုက်တွန်းသွားတာဖြစ်ပါလိမ့်ရှင်။ဒီကိစ္စနဲ့ပတ်သက်ပြီးရေးလာကြတဲ့သူတွေထဲမှာတော့ဒီကျွန်တော် Facebook စာမျက်နှာမှာကြော်စွာဆိုတဲ့သောရရှင်က
NRI ကိုမဲအမှန်တကယ်ပေးခဲ့သူတွေဟာအပြောင်းအလဲကိုလိုချင်လို့ဆီယနာရှင်စနစ်ကိုမကြိုက်လို့ပြီးတော့ဒီလူတွေဟာတိုင်းပြည်ပေါ်တကယ်စေတနာရှိတဲ့သူတွေဖြစ်တယ်ဆိုတာယုံကြည်လို့ပါမြန်မာပြည်ဒီမိုကရေစီတကယ်မရသေးပါပြည်သူတွေနဲ့ပြည်သူအစိုးရစီလုံးမှမှလူချင်းနဲ့ပန်းနိုင်ကိုအမြန်ရောက်မှာပါ
အားလုံးစီလုံးညီညီမှလူချင်းနဲ့ပန်းနိုင်ရောက်မှာပါဆိုပြီးတော့ဒီကိုကျော်စွာရေးလာတဲ့အချိန်မှာမင်းနိုင်ဆိုတဲ့သောရရှင်ကတော့မြန်မာနိုင်ငံကအစိုးရကိုအားမလို့အားမရဖြစ်နေတဲ့ပုံရှိပါတယ်
ညီညီရောက်ဖို့ဆိုရင်တက်မတော်ဖွဲ့စည်းတစ်ခုလုံးကအစိုးရလက်အောက်မှာရှိရမှာပါဒီတော့ဒီနေ့တဲ့ဒီနေ့ပုံမဆိုးရလာတဲ့အခြေအနေတွေကိုသုံးသပ်ကြည့်မယ်ဆိုရင်တော့အစိုးရဟာအမြင်ကန်တက်တက်တာဖြစ်ပါတယ
်ဒါကိုမင်းနိုင်ရဲ့အမြင်ဖြစ်ပါတယ်ရှင်ဝမ်ပေါင်ဂျင်ဖောဆိုတဲ့ Facebook သောရရှင်ကလည်း
ဂျိုးပန်းကြဖို့ပြောတာလဲသူတို့တနိုင်ငံလုံးပြစ်ခတ်တက်ခတ်ရေးရေးလို့ဇာကျုပ်လို့ပြောတာလဲသူတို့တကယ်တနိုင်ငံလုံးထိုးမယ်လို့ပြောတော့ဟိုအဖွဲ့မပါရဒီအဖွဲ့မပါရလို့ပြောတာလဲသူတို့
Now, the Dora Shin Dia Pite, Diamond King Sure Dora Shin Gane, Mimanangan, Ninyan Yabu Dika, Damro Pipare, Supro, Tuya Mingo Kulu Yila Varese.
Ninyan Yamian Lujin Lushin, Damro Guda Yen Taitoma, Damro Yanlu Mundi Muri Pesha Kaima, Anago Sogan Talu Biro, Leshi Pisoka, Chiniguda, Lula Biro, Ninyan Yayu Jen Sanam Shio, Pazibo Ubri Gule, Pimbu Lula Hamma Piao, the Jamlu Kajo, Mion Hanye, Mansaku, Yen Pubian Kaima. Kajo Begada, Ninya Lujine, Sekong Sidanagong, Shimesuin, Ninya Yabu, Lampuan Dobai. Jan Lenagai Puzirigu, Sion Piosu, Legu Domawa. Dosugale, Lenagai Puziri, Tangule, Litabu, Lubare. Piduri, Tanugule, Ubika, Purari, Melubane, Lu, Taiton Lubare.
Diamond Ginsure, Dorashing Arab, Piduri, Tango, Ubika, Pumatavane, Subrokulu, Yilavari. Tara Nitikunima, John sends to Gipioja Dore, Megonegadi, Nenye, Nye, Yavo, Alan Wangu, Josa, Javames, Rodon sends to G, Taito, Pioja Dore, Megone, Bet the Bureau, Mango Boma, Dorachini, Three, Timmy, you Saja to go, a Kulumu, view a Facebook Samyanamoma, don't be a Yila Jarab separation. Dorachini, a bizarre guru, did a betty marin yet to Marino, Yama did it, Dorachini, Yama the Chinese woman, Pioji, Bidon. မြန်မာပိုင်းရဲ့ရုံးမြင့်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ဗီအိုအေကမြစ်တာဒီလက်ဆောင်ခန်းနာမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆခြင်းတွေရင်ဖွင့်စာတွေရေးချင်ကြရစေတော့ကျမတို့ဗီအိုအေကိုစာရေးသားဖို့ဖိတ်ခေါ် ။ VOA သတင်းရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။အခုတော့မြန်မာဒေသသတင်းရှင်တွေကိုမြန်မာသတင်းတွေတပုတ်နဲ့မြစ်တာတွေလဲဆောင်ဖျော်ပြပေးမှာဖြစ်ပါတယ်။ဒီဇင်ဘာလ22ရက်နေ့မှာကြာရောက်တဲ့ခင်လာပြည့်အမွေနေ့အတွက်ဂေဂေရဲ့မောင်းနှောင်လိုက်ခင်မယ်ဆိုတဲ့သချင်းလေးကိုမောင်းနှင်းချင်းကအမွေနေ့တည်းလဲဆောင်ဖြစ်နေတောင်းတာပါဒီဇင်ဘာလ22ရက်နေ့ဆိုတော့အခုဇန်နဝါရီလထဲမှာတော်တော်ကြော်သွားပြီမဲ့ကျမတို့ကြားထဲမှာဒီတနင်္ဂနွေနေ့တိုင်းမြန်မာပြည်ကပေးစာများအစီအစဉ်တွေမှာနှစ်ကုန်အထူးအစီအစဉ်တွေထုတ်လွှင့်ပေးနေတာမလို့အခုမှသရရှင်ရဲ့ပေးစာတွေကိုပြန်ပြီးတော့ဒီနေ့အတွက်ပြန်ပြီးတော့ထုတ်လွှင့်ပေးရပါတယ်နော်ဒါကြောင့်မို့ဒီပြီးခဲ့တဲ့လ2016ခုနှစ်နှစ်ကုန်မှာမွေးနေ့ကြရောက်သွားတဲ့ညီမငယ်အတွက်မွေးနေ့တည်လက်ဆောင်ကိုအခုမှဖတ်ကြားပေးရတာဖြစ်ပါတယ်ရှင်ဒါပေမဲ့သူတောင်းဆိုထားတဲ့တချင်းလေးနဲ့ပဲဒီနေ့ထုတ်လွှင့်ပေးဖို့ရွေးချယ်ထားပါတယ်နော်ဂေဂေးတီဆိုထားတဲ့မောင်းနှောင်လိုက်ခင်မယ်ဆိုတဲ့တချင်းလေးကို VOA တိချစ်သောရရှင်နဲ့အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့ပြောလဲပါတယ်နားဆင်ကြည့်ပါအောင်ရှင
် They took it in mouth you tell that my papa baby တိုင်ဝမ်များကကန်ကွက်နေကြလေဒါစရာလုံးဖြတ်လျှောက်ချမယ်မောင်ရလက်ကူတွေစစ်တခုရဲ့နဲ့အားလုံးပြည့်စုံမယ်ပြောပါစေလို့ဝိုင်းပြောပါစေသိချင်လို့မောင်းနောက်လိုက်ခဲ့မယ်ဒီမှာတော့မောင်းတော့စောဆွေလာချီလာကျိုးစားခဲ့တော့လုံးဝပြန်နိုင်ရဲ့မိုးချစ်ကတည်းကမိုင်းပေါ်မှာပါအတဆေးအလုံးပြတ်လျှောက်ကြမယ်မောင်ရလက်ကိုတွေ့ချစ်တခုနဲ့နဲ့အလုံးပြည့်စုံမယ်ပြောပါစေလူတွေဝိုင်းပြောပါစေသိချင်လို့မောင်းနောက်လိုက်ခဲ့မယ်
ဆိုထားတဲ့မောင်းနှောင်လိုက်ခင်မယ်ဆိုတဲ့သတင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတင်းငွေနေညပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ပြတ်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရဘူးဆိုတော့ကျမတို့ VOA အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်ရှင်။ video ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်နဲ့အားလုံးရှင်လန်းချမ်းမြေကြပါလို့ရှင်
။အကြောင်းကိုကိုယ်တော်မောင်းနဲ့မေကွေကွေတော့ခဲ့ရဲ့။ဒီစင်မမလို့ပါ။မေကွေပါပဲ။
ဧဒနာကြောင့်စီစဉ်တင်ဆက်ပေးနေတဲ့မြန်မာပြည်စကားပေးစာကဏ္ဍကိုနားဆင်ကြရတာပါရှင်ဒီပေးစာကဏ္ဍကိုတနင်္ဂနွေနေ့ညနဲ့အခုလိုတနင်္လာနေ့မနေ့ပိုင်းတွေမှာစောင့်မျှော်နားဆင်နိုင်ကြပါတယ်အခုဆက်ပြီးတော့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရပါမယ်မြန်မာငြိမ်းချမ်းရေးကိုတရုတ်ဘလူကူညီတင်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်မှာဦးစီသူအောင်မြင်ကဆွေးနွေးတင်ပြထားပါတယ်မတ်အင်ချင်းနိုင်ကကူညီထားပါတယ်ရှင်
ပြီးခဲ့တဲ့ဇန်နဝါရီ9ရက်နေ့ကနေပြည်တော်မှာမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်တရုတ်အစိုးရရဲ့ငွေကြေးကူညီထောက်ပံ့မှုအခမ်းအနားတစ်ခုကျင်းပခဲ့ပါတယ်။အဲဒီအခမ်းအနားမှာတရုတ်နိုင်ငံအစိုးရကိုစားမြန်မာနိုင်ငံဆိုင်ရာတရုတ်သံမတ်ကြီးမစ္စတာဟုန်လျန်ကအမေရိကန်ဒေါ်လာတစ်သန်းကိုနိုင်ငံရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးကျော်စရစီပေးအပ်ပါတယ်။တရုတ်အစိုးရအနေနဲ့မြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်စုစုပေါင်းအမေရိကန်ဒေါ်လာ3သန်းလှူဒါန်းမှဖြစ်ပြီးအခုပထမဦးဆုံးအကြိမ်အနေနဲ့ဒေါ်လာတစ်သန်းပေးအပ်တာဖြစ်ပါတယ်။ဒီလှုပ်ဆောင်မှုဟာတရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံမှာငြိမ်းချမ်းရေးရရှိဖို့ဘယ်လောက်လိုလားသလဲဆိုတာကိုပြသခြင်းပုံလဲရပါတယ်မြန်မာနိုင်ငံပြည်တွင်းစစ်နဲ့ပတ်သက်ပြီးတရုတ်နိုင်ငံဘလို့အခမ်းကဏ္ဍကပါဝင်ခဲ့တယ်မြန်မာငြိမ်းချမ်းရေးအတွက်တရုတ်ဆိုရမှာဘယ်လောက်တာဝန်ရှိနေတယ်တရုတ်ဆိုရအနေနဲ့မြန်မာနိုင်ငံမှာငြိမ်းချမ်းရေးရဖို့ဘယ်လိုကူညီသင့်တယ်လဲဆိုတာဆွေးနွေးတင်ပြသွားပါမယ်
အလုံးတိကျပြီဖြစ်တဲ့အတိုင်းမြန်မာနိုင်ငံဟာ1948ခုနှစ်မှာလွတ်လပ်ရေးရပြီးခေတ်သစ်တရုတ်နိုင်ငံကတော့1949ခုနှစ်မှာလွတ်မြောက်ခဲ့တာပါအဲ့ဒီအချိန်တုန်းကချန်ကေရှိတ်ကူမင်တပ်အစိုးရကိုတိုက်ခိုက်ပြီးနိုင်ငံတော်အာဏာကိုရယူလိုက်တဲ့မော်စီတုံးခေါင်းဆောင်နဲ့တရုတ်ကွန်မြူနစ်ပါတီနဲ့အစိုးရကိုနိုင်ငံတကာကတိုက်ပြီးအတိမတ်ပြုကြတာမဟုတ်ပါဘူးအိန္ဒိယမြန်မာနိုင်ငံကသာတရုတ်ပြည်လွတ်မြောက်ပြီးပြီးချင်းကွန်မြူနစ်အစိုးရကိုအတိအမှတ်ပြုခဲ့တာပါနောက်ပိုင်းမြန်မာနိုင်ငံအစိုးရနဲ့တရုတ်နိုင်ငံအစိုးရတို့ဟာရင်းနှီးတဲ့ဆွေမျိုးပေါက်ဖော်ဆက်ဆံရေးကိုတည်ဆောက်ခဲ့ကြပါတယ်ဒါပေမဲ့အဲ့ဒီကောင်းမွန်တဲ့ဆက်ဆံရေးဟာတရုတ်နိုင်ငံတွင်းမှာယဉ်ကျေးမှုတော်လှန်ရေးကြီးပေါ်ပေါက်အဲ့ဒီကရဲ့အိန္ဒိယနိုင်ငံတွေနဲ့မြန်မာနိုင်ငံနဲ့ပြန့်နှံ့လာတဲ့အချိန်မှာတော့ပြက်ပြားစပြူလာပါတယ်ပြဿနာကိုအဆိုးဆုံးအဆင့်ရောက်သွားစေတာကတော့1969ခုနှစ်မြန်မာနိုင်ငံတွင်းမှာဖြစ်ပွားခဲ့တဲ့တရုတ်ဗမာအရေးအခင်းမှာတရုတ်ဗမာအရေးခင်းကြောင့်မြန်မာနိုင်ငံအမျိုးမျိုးအနေနဲ့မှနေထိုင်တဲ့လူနည်းစုတရုတ်လူမျိုးတွေတိုက်ခိုက်တပ်ဖြတ်တာခံကြရပါတယ်။တရုတ်စီးပွားရေးတန်ယုံနဲ့တန်ယုံတာဝန်ရှိသူတွေကိုပါတိုက်ခိုက်ခံရတဲ့အခြေအနေထိရောက်ခဲ့တာပါ။ဒီလိုနည်းနဲ့ကွန်မြူနစ်တရုတ်အစိုးရဟာမြန်မာနိုင်ငံကအာဏာရှင်ဗိုလ်ချုပ်ကြီးနေဝင်အစိုးရကိုလက်တုံ့ပြန်တတ်ခတ်ပါတော့တယ
်။1968ခုနှစ်ဇန်နဝါရီတရက်နေ့မှာတရုတ်ပြည်ထဲရောက်နေတဲ့ဗမာပြည်ကွန်မြူနစ်ပါတီဘာဂဘတပ်ဖွဲ့ဝင်တွေပုံကြားရှင်နော်ဆိုင်ကောင်းဆောင်နဲ့တိုင်းသားလူမျိုးစုလက်နက်ကင်တပ်ဖွဲ့ဝင်တွေရှမ်းပြည်နယ်အရှေ့မြောက်ပိုင်းကိုကန့်နဲ့နေဇတ်ဒေသတွေကိုဝင်ရောက်တိုက်ခိုက်တဲ့ဖြစ်စဉ်ပေါ်ပေါက်လာပါတယ်။ဘာဂဘကဝင်ရောက်တိုက်ခိုက်တဲ့ဆိုပေမဲ့တကယ်အဖြစ်ရမှန်ကတော့ဘာဂဘယူနီဖောင်းဝတ်ထားတဲ့တရုတ်ဗိုလန်တီးယားတပ်မှုတပ်သားတွေတရုတ်နယ်နိမိတ်တွေကတိုင်းသားတပ်ဖွဲ့ဝင်တွေကတရုတ်လက်နက်ရိခါအပြည့်စုံနဲ့ဝင်ရောက်တိုက်ခိုက်ခဲ့တာပါ။တနည်းတရုတ်ကမြန်မာနယ်နိမိတ်တွေကိုဝင်ရောက်ကျူးကျော်တိုက်ခိုက်ခဲ့တာပါ။ဒီလိုနည်းနဲ့မြန်မာနိုင်ငံတောင်ပိုင်းနဲ့ပဲခူးယူမမှာတောက်လောင်နေတဲ့ပြည်တွင်းစစ်မီးရှမ်းပြည်နယ်တခွင်အရှေဟုန်ကြီးကြီးနဲ့ပိုပြီးတောက်လောင်စေခဲ့တာဖြစ်ပါတယ်။အဲ့ဒီမီးကိုဒီနေ့တည်းမငြိမ်းသက်နိုင်သေးတဲ့အတွက်မြန်မာနိုင်ငံပြည်တွင်းစစ်မှာတရုတ်နိုင်ငံအနေနဲ့အတော့ကိုတာဝန်ရှိတဲ့နေရာမှာရှိနေတာကိုတော့သတိပြုမိနိုင်ပါတယ်။ဘလို့ပဲဖြစ်ဖြစ်နောက်ပိုင်းမှာတရုတ်ဆိုရဟာအာနာရှင်ဗိုလ်ချုပ်ကြီးနေဝင်တဲ့ဆက်ဆံရေးကောင်းခဲ့ပြီးဘာဂဘကိုအထွေထွေထောက်ပံ့မှုတွေရပ်ဆိုင်းလိုက်လို့1989ခုနှစ်အရောက်ဘာကပအဖွဲ့ပြိုပြက်သွားခဲ့ပါတယ်။ဒါပေမဲ့တရုတ်ကမွေးထုတ်ပေးလိုက်တဲ့ကိုကန့်ဝမိုင်းလာနဲ့ကချင်တပ်ဖွဲ့တွေကတော့တရုတ်နယ်စပ်မှာကျန်နေရစ်ပါတယ်
။1988ခုနှစ်နောက်ပိုင်းရောက်တော့တရုတ်အစိုးရဟာစီးပွားရေးကိုအဓိကထားတဲ့မူနဲ့အာဏာသိမ်းစစ်အစိုးရနဲ့ရင်းနှီးနှက်ဆိုင်နဲ့ဆက်ဆံရေးထူထောင်ခဲ့ပါတယ်။နိုင်ငံတကာရဲ့ဝိုင်းပယ်တာကိုခံနေရတဲ့မြန်မာအစိုးရအတွက်တရုတ်အစိုးရဟာမိခိုအားတားစရာဖြစ်လာတဲ့အထိနယ်ပယ်အသီးသီးမှာဆက်ဆံရေးကောင်းခဲ့တာပါ။တပြိုင်နက်တည်းတရုတ်အစိုးရဟာစစ်အစိုးရနဲ့အပြစ်ရက်ထားတဲ့နေဆက်ကတိုင်းဒေသလက်နက်ကင်တွေကိုလည်းအတိမတ်ပြုဆက်ဆံပါတယ်။ဒီလိုနည်းနဲ့တရုတ်အစိုးရဟာမြန်မာပြည်တွင်းမှာစီးပွားရေးအရာအ धिक ရင်းနှီးမြှုပ်နှံသူအ धिक ကုံသွယ်ပတ်ဖြစ်လာသလိုနေဆက်လက်နက်ကင်တပ်ဖွဲ့တွေကြီးစိုးတဲ့နေမြေတွေကနေလည်း
တစ်ကြောက်စိမ့်နဲ့တင်ဟစာတမျိုးစုံကိုထုတ်ယူနိုင်ခဲ့ပါတယ်။တပြိုင်နက်တည်းမှာပဲတရုတ်အစိုးရနဲ့ဒေသအာဏာပိုင်တွေဟာမြန်မာစစ်အစိုးရကိုရောနေဆက်ကတိုင်းသားလက်နက်ကိုင်တွေကိုပါစစ်လက်နက်ပစ္စည်းတွေရောင်းချသူဖြစ်လာခဲ့ပါတယ်။အလုံးတိကျပြီဖြစ်တဲ့အတိုင်းတမရဦးသိန်းစိန်အစိုးရတက်လာပြီး2012ခုနှစ်အရောက်မှာတက်မတော်နဲ့ KIA ကချင်လက်နက်ကိုင်တပ်ဖွဲ့တွေတိုက်ပွဲတွေပြန်ပြီးဖြစ်ပွားခဲ့ပါတယ်။2015နှစ်စမ်းမှာတော့အာနာလက်လွတ်ပြီးတရုတ်ပြည်ထဲထွက်ပြေးသွားတဲ့ဖုန်ကြားရှင်ဦးဆောင်နဲ့ကိုကန့်တပ်ဖွဲ့တွေဟာကိုကန့်နယ်မြေကိုပြန်ရဖို့တက်မတော်ကိုအကြီးအကျယ်ထိုးစစ်ဆင်တိုက်ခိုက်ခဲ့ပါတယ်။အဲ့ဒီကာလအတွင်းမှာပဲ KIA ကပြန်ပြီးလက်နက်တပ်ဆင်ပေးထားတဲ့တအောင်းပလောင်တပ်ဖွဲ့တွေရှမ်းပြည်နယ်အရှေ့မြောက်ပိုင်းမှာတိုက်ပွဲကြီးငယ်တွေဆင်နှွှဲလာခဲ့ပြန်ပါတယ်။အဲ့ဒီတပ်ဖွဲ့တွေနဲ့ပတ်သက်လို့တရုတ်အစိုးရကနေလက်နက်ရိက္ခာတရားဝင်ထောက်ပံ့တာမျိုးမရှိပေမဲ့နေဆက်ဒေသအာဏာပိုင်တွေရဲ့ကူညီအားပေးမှုတွေရှိနေတယ်လို့တော့သိရပါတယ်။ဒါတွေအလုံးကိုခြုံငုံသုံးသပ်ကြည့်ရင်မြမပြည်ရင်းစစ်နဲ့ပတ်သက်ပြီး2016ခုနှစ်မှာ NLD အစိုးရတက်မလာခင်အချိန်ထိတရုတ်နိုင်ငံရဲ့ပတ်သက်မှုနဲ့တာဝန်ရှိမှုကိုထင်ထင်ရှားရှားတွေ့နိုင်ကြပါတယ
်။မြန်မာနိုင်ငံမှာတမိုင်းဝင်ရုပ်ောက်ဝဲပြီး NLD အစိုးရတက်လာပြီးနောက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ရဲ့ပထမဦးဆုံးသောပြည်ပအရေးကြီးခီးစဉ်ဟာတရုတ်နိုင်ငံဖြစ်ခဲ့ပါတယ်။တရုတ်နိုင်ငံခီးစဉ်အတွင်းဒေါ်ဆန်းစုကြည်အဓိကတောင်းဆိုတာကတော့တရုတ်ဆိုအနေနဲ့မြန်မာနိုင်ငံမှာပြည်တွင်းစစ်တွေရပ်ဆဲသွားဖို့ငြိမ်းချမ်းရေးရဖို့တရုတ်ဆိုအားကလည်းအကူအညီပေးဖို့တောင်းဆိုခဲ့ပါတယ်။တရုတ်ဆိုအားကလည်းအကူအညီပေးပါမယ်လို့ကတိပေးခဲ့ပါတယ်။ဘယ်လိုပဲဖြစ်ဖြစ်အခုချိန်တရုတ်မြန်မာနယ်စပ်မှာစစ်ချိန်တွေတစ်ခါပြန်မြင့်နေပြန်ပါပြီ။မြန်မာညီညာရေးအတွက်တရုတ်နိုင်ငံအနေနဲ့ဘယ်လိုအကူအညီပေးသင့်ပါသလဲ။လက်ရှိပြဿနာဟာတပ်မတော်နဲ့လက်နက်ကိုင်တိုင်းသားတွေရဲ့ရှေးကြာလှတဲ့ပဋိပက္ခပြဿနာဖြစ်နေတာမို့တရုတ်ဆိုအားအနေနဲ့ဘယ်ဘက်ကမှဘယ်မလိုက်ပဲညီညာရေးကိုတကယ်အကောင့်ထဲပေါ်နေတဲ့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရနဲ့နီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်ပြီးလူအသည်များဘက်ပေါင်းစုံကနေအကူအညီပေးဖို့ပဲဖြစ်ပါတယ်။ဒါမှသာတရုတ်နိုင်ငံဟာသူတပိုင်းတစမှုေးခဲ့တဲ့နှစ်ပေါင်းများစွာပါဝင်ပတ်သက်ခဲ့တဲ့မြန်မာပြည်တွင်းစစ်မီးကိုတာဝန်ရှိရှိဝိုင်းဝန်းနှိမ့်သက်သူငြိမ်းချမ်းရေးရအောင်ကူညီပံ့ပိုးသူအဖြစ်ပုံရိပ်ကောင်းလာမှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။
သူအောင်မြင်ရဲ့ပြည်တွင်းသတင်းတုံ့တက်ချက်ကိုတနင်္လာနေ့ညနဲ့အခုလိုတနင်္လာမနေ့ပိုင်းတွေမှာပုံမှန်နားဆင်နိုင်သလို VOA ရဲ့ website မှာလည်းအတန်နဲ့ရောစာသားနဲ့ပါနားဆင်ဖတ်ရှုနိုင်ပါတယ်။အခုနောက်ဆုံးကြံနေသေးတဲ့ကဘာတလွှားထူးခြားစံပြသတင်းလွှာတွေထုတ်လွှင့်ခြင်းရလာပါပြီ။ကိုငိမ့်ချက်နဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ပေးထားပါတယ်ရှင
်။တရုတ်နိုင်ငံမြောက်ပိုင်းစိုက်ဘေးရီးယားနယ်စပ်နာကဟာဘင်မြို့မှာ33ကြိမ်မြောက်နိုင်ငံတကာရေခဲရုပ်ထုပွဲတော်ကိုဇန်နဝါရီလ5ရက်နေ့ကစတင်ကျင်းပနေပြီဖြစ်ပါတယ်။နာမည်ကျော်တမိုင်းဝင်ပုဂ္ဂိုလ်တွေရဲ့ရုပ်ထုတွေ၊ဗုဒ္ဓရုပ်ထုကြီးတွေ၊ပီဇာမျှော်စင်လိုအဆောက်အုံတွေကိုအရင်နှစ်တွေကလိုပဲခန်းခန်းနာနာပြင်ဆင်ထားပါတယ်။အဲ့ဒီအဆောက်အုံတွေဟာနှစ်ထပ်သုံးထပ်အဆောက်အုံလောက်မြင့်ပြီးတော့အခုလိုရုပ်လုံးပေါ်ဖို့အတွက်ပြီးခဲ့တဲ့နှစ်ဒီဇင်ဘာလလယ်လောက်ခရဲကစတင်ဆောက်လုပ်ခဲ့ရတာပါ။ဒီမှာအသုံးပြုထားတဲ့ရေခဲတုံးတွေကိုတော့မြို့နာကမြစ်ထဲကနေခွဲထုတ်ရယူထားတာပါရေခဲအမှတ်အောက် 18 ဒီဂရီဆယ်ဆီယပ်လောက်ရောက်နေတဲ့အချိန်မှာပွဲတော်ကျင်းပနေကြတာဖြစ်ပြီးတော့ရေကူးပြိုင်ပွဲကိုလည်းကျင်းပခဲ့ပါတယ်ရေကူးပြိုင်ပွဲမှာအဖွဲ့ပေါင်း34ဖွဲ့ကလူပေါင်း400ကျော်လောက်ဝင်ပြိုင်ခဲ့ကြတာပါအခုလိုဆောင်းတွင်းဘက်ရေခဲထဲမှာရေကူးတာဟာသူတို့ရဲ့ကျန်းမာရေးအတွက်ကောင်းစေတယ်လို့အသက်ကြီးပိုင်းနဲ့အသက်လက်ပိုင်းလူတွေကယူဆကြတာပါညဘက်မှာတော့ရေခဲအဆောက်အုံတွေကြားမှာမီးရောင်စုံတွေကိုလည်းထွန်းညှိထားပါတယ်လူကြိုက်အများဆုံးဆွဲဆောင်မှုတစ်ခုကတော့ရေခဲရှော့စီးတာဖြစ်ပြီးရှော့စီးကျင်သူတွေဟာပလတ်စတစ်အပြားလေးတွေပေါ်မှာထိုင်ပြီးစီးကြရတာပါဒီပွဲတော်ကိုဖေဖော်ဝါရီလ25ရက်နေ့အထိပြသထားမှာဖြစ်ပါတယ်ခင်ဗျာ
တိုင်ဝမ်ကျွန်းကနိုင်ငံရေးသမားတစ်ယောက်ရဲ့စာပနာကိုတော့အနေအထားဘီဂနီဝစ်တိုင်ဘက်ကဖျော်ဖြေကြတဲ့အမျိုးသမီး90လောက်ကစစ်ကားတွေပေါ်မှာကပြဖျော်ဖြေပြီးလိုက်ပါပူဆောင်ခဲ့ကြပါတယ်။ဒေသခံကောင်စီအဖွဲ့ဝင်ထန်ရှမ်းရဲ့ဇာပနာမှာအခုလိုဖျော်ဖြေပွဲတွေနဲ့လိုက်ပါပူဆောင်ခဲ့ကြတာဖြစ်ပြီးတော့ကြီးစုသူတွေနဲ့လိုက်ပါပူဆောင်သူတွေများလို့တဲ့အတွက်အလန့်တွေပိတ်ကုန်ပါတယ်။ထိုင်ဝမ်ကျွန်းတောင်ပိုင်းချေရီမြို့မှာကျင်းပတဲ့ဒီဇာပနာစီတန်းပူဆောင်တဲ့ပွဲမှာကားအစီးနေရာကျော်လောက်ပါဝင်ခဲ့ပြီးတော့ကီလိုမီတာတော်တော်ရှိပါတယ်။တချို့တွေကဓာတ်ပုံတွေလိုက်ရိုက်ကြနောက်ဆံကဲမောင်းတဲ့သူတွေကလည်းအနောက်ကနေတိုင်ဘက်ကဖျော်ပြနေတဲ့အမျိုးသမီးတွေကိုတောက်လျှောက်လိုက်ကြည့်ခဲ့ကြတယ်လို့ CTS ဒေသရင်းသတင်းဌာနမှဖော်ပြထားပါဗျ Tang ဟာအသက်86နှစ်အရွယ်မှာကွယ်လွန်ခဲ့တာဖြစ်ပြီးတော့ဒီမြို့မှာတော့လူသိများထင်ရှားတဲ့နိုင်ငံရေးသမားတဦးပါလူတွေနဲ့ဆက်ဆံရတာကိုသဘောကျတဲ့သူအတွက်အခုလိုအမတ်တရစာဗနာဖြစ်အောင်စီစဉ်ခဲ့တာလို့သူ့ရဲ့မိသားစုကပြောပါတယ်ဒီစာဗနာမှာဒီလိုက်နာရမယ့်တချို့ရိုးရာထုံးတဲ့အစင်လာတွေနဲ့စန့်ကျင်နေတယ်လို့ဖြစ်နေတယ်ဆိုပေမဲ့လည်းထိုင်ဝမ်ကျွန်းမှာတော့အခုလိုဖျော်ဖြေပွဲကအဆန်းမဟုတ်ပါဘူးအခုလိုတိုင်ပတ်ကပြဖြောပြကြတဲ့မျိုးသမီးတွေကိုစာပနာတွေမှာတွေမကပဲတချို့ဘာသာရေးပွဲတွေမှာဖြောပြဖို့အတွက်ကားကြပါရဲ့ရှင
်အာဖရိကမြောက်ပိုင်းမော်ရိုကိုနိုင်ငံနဲ့နယ်စပ်ချင်းထိစပ်နေတဲ့စပိန်ကိုပိုင်းအုပ်ချုပ်ရေးနယ်မြေဆူတာမြို့ကိုကားနဲ့ဖြတ်ကျော်ပြီးခီးဆောင်အိတ်ထဲမှာရွှေပြောင်းဝင်ရောက်သူတွေကိုထည့်ထားပြီးတော့ခိုးသွင်းဖို့ကြိုးစားခဲ့တဲ့မော်ရိုကိုနိုင်ငံသားနှစ်ဦးကိုနေဆက်အဆောင်တွေကဖမ်းဆီးမိတယ်လို့စပိန်တာဝန်ရှိသူတွေကပြောပါတယ်။အာဖရိကအလဲပိုင်းဂေဗွန်နိုင်ငံကနေ19နှစ်အရွယ်ရွှေပြောင်းဝင်ရောက်သူကိုအမျိုးသမီးတဦးကခီးဆောင်အိတ်ထဲမှာထည့်တွန်းလာပြီးတော့မော်ရိုကိုနိုင်ငံကနေဝင်ရောက်ဖို့ကြိုးစားနေစဉ်မှာလူဝင်မှုကြီးကြပ်ရေးတာဝန်ရှိသူတွေကတွေ့တာလို့နေဆက်လုံခြုံရေးတွေကပြောပါတယ်။ဒီအသက်22နှစ်အရွယ်အမျိုးသမီးကလုံခြုံရေးဂိတ်တွေကိုရှောင်ဖို့ကြိုးစားနေတာကြောင့်ရဲတွေကတန်တရားဝင်ခဲ့တာပါ။ခီးဆောင်အိတ်ကိုဖွင့်လိုက်တဲ့အခါမှာတော့ခီးဆောင်တစ်တာထဲမှာခွေခေါက်လိုက်ပါလာတဲ့အသက်ရှူကျက်နေတဲ့အမျိုးသားကိုတာဝန်ရှိသူတွေကတွေ့ရှိခဲ့ပြီးချက်ချင်းဆိုသလိုပဲသူ့အတွက်ဆေးဝါးအကူအညီတွေရယူခဲ့ရတယ်လို့ရဲတွေကပြောပါတယ်ခင်ဗျာ
ကဘာတလွှထူးခြားစံပြသတင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစားအဆုံးကိုကျမတို့အတန်လွှင့်နေတဲ့အချိန်နဲ့တပြေးညီ VOA အင်တာနက်စာမျက်နှာကနေတိုက်ရိုက်ဖန်ယူနားဆင်နိုင်တယ်လို့မနေ့၈နိုင်ကနေ9နိုင်အထိတစ်ချိန်နေ့လယ်၁၂နိုင်ကနေနေ့ခင်း၁နိုင်အထိတစ်ချိန်မှလည်းပြန်ပြီးတော့နားဆင်နိုင်ကြပါတယ်ရှင်အခုမနေ့ဖက်အစီအစဉ်အဆုံးမတက်ခင်မှာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြီးညာပေးပါဦးမယ်ရှင်
အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆွတ်ဖက်ခဲ့တယ်လို့အမေရိကန်ထောင်လိုင်းဌာနကအတည်ပြုပြောဆိုပြီးတဲ့နောက်သမ္မတဘာရာကိုဘားမားကသူ့အနေနဲ့ဒီမိုကရေစီစနစ်မှာသတင်းမားတွေထုတ်လွှင့်တာနဲ့ကွန်ပျူတာနဲ့ထုတ်ဖောက်ဝင်ရောက်ပြီးသတင်းအချက်အလက်တွေခိုးယူမှုတွေရဲ့အကျိုးသက်ရောက်မှုတွေကို short တွက်မိခဲ့တဲ့အကြောင်းပြောကြပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီဟာဆင်းရဲကြမြန်မာနိုင်ငံခီးစဉ်စတင်မှုအတွက်တင်းငင်ရင်းနေညကရန်ကုန်မြို့ကိုရောက်ရှိသွားပြီဖြစ်ပါတယ်။ဒါဟာရန်ဟီလီရဲ့၅ချိန်မြောက်ခီးစဉ်ဖြစ်ပြီးဒီခီးစဉ်အတွင်းကချင်းပြည်နယ်အတွင်းကမြစ်ကြီးနာပါကန်နဲ့လိုင်စာရခိုင်ပြည်နယ်အတွင်းကစစ်တွေရသေတောင်ဘူးတိတောင်မောင်တော်မျိုးတွေအပြင်နေပြည်တော်နဲ့ရန်ကုန်မျိုးတွေကိုလည်းတွားရောက်ဖို့စီစဉ်ထားပြီးအစိုးရတာဝန်ရှိသူတွေအပြင်တပ်မတော်ဘက်ကတာဝန်ရှိသူတွေလွတ်တော်အမတ်တွေနဲ့တခြားသက်ဆိုင်ရာအဖွဲ့အစည်းတွေကတာဝန်ရှိသူတွေနဲ့တွေ့ဆုံမှုစီစဉ်ထားပါတယ်။ဒီခီးစဉ်ကစုံစမ်းသိရှိချက်တွေကိုမလာမှာကျင်းပမယ်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီညီလာခံမှာအစဉ်ခါသာတင်သွင်းမှာဖြစ်ပါတယ်။ဒီခေတ်ရင်အဆုံးမတက်ခင်မှာမြန်မာနိုင်ငံကမပြောင်းငင်တင်ဆက်ရှင်းလင်းပွဲလည်းပြုလုပ်သွားမှာပါ။ထိုင်းနိုင်ငံတောင်ပိုင်းမှာပြီးခဲ့တဲ့သတင်းပတ်အတွင်းရေကြီးရေရှမ်းမှုတွေဖြစ်သွားခဲ့တဲ့အတွက်လူ19ဦးသေဆုံးခဲ့ရတယ်လို့ထိုင်းအစိုးရအာဏာပိုင်တွေကပြောပါတယ်။မိုးတိထသာရွာသွန်းခဲ့ပြီးတဲ့နောက်ခရိုင်10ခုမှာရေလွှမ်းမှုမှုဖြစ်သွားခဲ့ပြီးအင်ဂျီပေါင်း 28,000 ကျော်ကိုတရားမှုဖြစ်စေခဲ့တယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။အီရန်နိုင်ငံရဲ့တမရဟောင်းလည်းဖြစ်နိုင်ငံပြုရင်ပြောင်းလဲရေးဦးဆောင်ခဲ့သူလည်းဖြစ်တဲ့အက်ကဘာဟာရှမီရဖ်ဆန်ဂျာနီဟာကွယ်လွန်သွားကြောင်းနိုင်ငံပိုင်အီရန်ရုပ်တံဌာနကသတင်းကြေညာခဲ့ပါတယ်ခင်ဗျ
2019ခုနှစ်ဇန်နဝါရီလ9ရက် VOA အမေရိကန်တိုင်းရဲ့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကြေညာပေးသွားတာပါဒီမနေ့အစီအစဉ်ထုတ်လွှင့်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့အေရင်ဥရကူဖြစ်ပါတယ်တနင်္လာနေ့ညနေပဲ6နိုင်ခွဲကနေ9နိုင်အထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ကြပါရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်ကျွန်မခွန်ညိုပါ
This program has come to you from the Voice of America, Washington.